Welcome to the Voice of America in Burmese.
လာပါရှင်2019ခုနှစ်ဒီဇင်ဘာလ24ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32.49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရှင်။ဒီမှာခွန်ယူပါခုနှစ်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါဒီမနက်ခင်းသတင်းတွေကိုကိုညဝန်းအောင်နဲ့အတူကြီးညာပြသမှာပါ။ယူကရိန်းနိုင်ငံအတွက်လိုအပ်နေတဲ့လက်နက်တွေကိုအမေရိကန်ကပံ့ပိုးပေးဖို့ဆုံးဖြတ်ခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းယူကရိန်းသမ္မတကပြောကြားလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတိုက်ဖုံးမှုနိုင်တဲ့ကြောင်းလူပေါင်း133ဦးထက်မနည်းသေဆုံးခဲ့တယ်လို့ဒါဇင်အများပြဒဏ်ရာရရှိခဲ့ပါတယ်။ဒါလို့ထူးခြားတဲ့သတင်းတွေကိုကြီးညာပြသဖို့ရှိပါတယ်မခွန်ညို
။ကောင်းပါပြီရှင်။အခုမနက်ခင်းနှားဆရာမယ့်စီစဉ်တွေထဲမှာတော့အရင်ဆုံးဒီတစ်နှစ်တာအတွင်းမှာရခိုင်ပြည်နယ်တွင်းကပြိပခါတွေကြောင့်နေရာရင်းစွန့်ခွာသွားကြသူတွေရဲ့စားနပ်ရိက္ခာလုံလောက်မှုအခြေအနေနဲ့ပတ်သက်လို့
And we're actually looking at targeting families and family size much more clearly. So we will look at
မိသားစုဦးရေကိုလိုက်ပြီးတော့စာနယ်ရိက္ခာကိုဝေပေးနေတာပါဆိုတဲ့အကြောင်းကမ္ဘာစာနယ်ရိက္ခာအဖွဲ့တာဝန်ရှိသူတဦးရဲ့ပြောကြားချက်နဲ့တူနားဆင်ရပါမယ်။တခါကုလသမဂ္ဂလူခွင့်ရေးဆိုင်ရာအကြီးအကဲကသူတာဝန်ကုံဆုံးတဲ့အချိန်အထိအောင်လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်သွားမှာဖြစ်တယ်လို့ပြောပါတယ်။သတင်းပတ်စင်တိုင်းနားဆင်နေကြကဏ္ဍတွေထဲမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဒေါ်လာလတန်ရဲ့အင်္ဂလိပ်သင်ခန်းစာနဲ့အစီအစဉ်နောက်ပိုင်းမှာစနေနေ့ညတိုက်ရိုက်လေးလိုင်းပြန်လည်ဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်ရှင်။အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုညံဝင်းအောင်တို့ကကြီးညာပါမယ်ရှင
်။ယူကရိန်းနိုင်ငံအတွက်လိုအပ်နေတဲ့လက်နက်တွေကိုအမေရိကန်ကပံ့ပိုးပေးဖို့ဆုံးဖြတ်ခဲ့တဲ့အတွက်သမ္မတဒေါ်နယ်ထရမ့်ကိုကျေးဇူးတင်ကြောင်းယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောကြားလိုက်ပါတယ်။ရုရှားတွေကတော့အခုလိုဆုံးဖြတ်ချက်ကြောင့်ထိခိုက်တည်ကျမှုတွေပိုရှိလာလိမ့်မယ်ဆိုပြီးသတိပေးထားပါတယ်။ရုရှားတွေပံ့ပိုးပေးထားတဲ့ယူကရိန်းခေါက်တဲ့တဲ့ဘုံတွေကိုတိုက်ခိုက်နှိမ့်နေတဲ့ယူကရိန်းတပ်ဖွဲ့ဝင်တွေအတွက်လက်နက်ကူညီတွေပေးသွားမယ်လို့အမေရိကန်ကကြေညာလိုက်ပြီးတဲ့နောက်တနေ့မှာရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရယာကော့ဖ်ကအမျက်တော်စာထွက်ပြီးတော့သတိပေးခဲ့တာပါယူကရိန်းတပ်ဖွဲ့ဝင်တွေကင်ဆောင်ထားတဲ့အမေရိကန်လက်နက်တွေဟာတိုက်ခိုက်ဖို့တသက်အတွက်သာမဟုတ်ပဲကျူးကျော်လာသူတွေကိုရင်ဆိုင်ဖို့နဲ့ယူကရိန်းတပ်ဖွဲ့ဝင်တွေနဲ့လူထုကိုကာကွယ်ဖို့အတွက်ဖြစ်ပြီးတော့ရုရှားရဲ့ကျူးကျော်ရင်ဆိုင်မှုတွေကိုတုံ့ပြန်သွားဖို့ဖြစ်တယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုက Facebook မှာအင်္ဂလိပ်လိုရေးသားခဲ့ပါတယ်။အမေရိကန်နိုင်ငံကြီးဌာနကလည်းယူကရိန်းအနေနဲ့ရေရှည်ကာကွယ်ရေးလုပ်ငန်းတွေပိုအင်အားကောင်းမွန်လာစေဖို့ဆိုင်ဖို့နဲ့ယူကရိန်းတပ်ယူကရိန်းကာကွယ်မှုအတွက်ဖြစ်ပြီးတော့ရုရှားရဲ့ကျူးကျော်ရင်ဆိုင်မှုတွေကိုတုံ့ပြန်သွားဖို့ဖြစ်တယ်လို့
ပြောခဲ့တာလို့
တောက်ချာနေကကြီးညာချက်ထုတ်ပြန်ပြောဆိုပါတယ်ဒီလိုလက်နဲ့ထောက်ပံ့ပေးထားတာဟာခုခံကာကွယ်မှုအတွက်သာဖြစ်တယ်လို့လည်းဆိုပါတယ်ဒေါ်လာ48သန်းတန်လက်နဲ့ပံ့ပိုးရေးအစီအစဉ်ထဲမှာတင်ငါးဖြတ်ဒုံးကျည်210နဲ့ဒုံးပစ်စင်35ခုရောင်းချဖို့လည်းပါဝင်တယ်လို့ ABC ရုပ်မြင်သံကြားကပြောကြားထားပါတယ်နိုင်ငံခြားရေးဌာနကတော့ဒီရွေတဲ့နဲ့ပတ်သက်ပြီးတော့အတိအပြုပြောကြားသွားတာမျိုးမရှိပါဘူးသမရထရမ့်နဲ့ရုရှားနဲ့ဆက်ဆံရေးပြည်လည်ခြင်းနေပေမဲ့လည်းအခုအစီအစဉ်ကြောင့်အခြေအနေတွေတင်းမာသွားနိုင်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကလည်းနှစ်နိုင်ငံကြားဆက်ဆံရေးနှွေးထွေးလာစေဖို့အတွက်အကြီးအမားဆုံးအဟံတားကတော့ Ukraine အရေးပဲဖြစ်တယ်လို့အခုလဆော့ဘိုင်းကပြောကြားထားပါတယ်ခင်ဗျာ
။လာမယ့်မတ်လတွေကျင်းပဖို့ရှိတဲ့ရုရှားသမ္မတရွေးကောက်ပွဲကိုဝင်ပြန်ကြမယ်။သမ္မတလောင်းကြီးရဲ့အမည်စင်းထုတ်ပြန်လိုက်ချိန်မှာရုရှားသမ္မတ Vladimir Putin ကတော့ရုရှားနိုင်ငံကိုဘယ်လိုပြုပြင်ပြောင်းလဲမယ်ဆိုတာကိုစနေနေ့မှချပြခဲ့ပါတယ်။မစ္စတာပူတင်ကအဂရိလိုက်စားမှုနဲ့ဆွဆွဲခံရသူအများအပြားရှိနေတဲ့ရုရှားနိုင်ငံရဲ့ထိပ်တန်းပါတီကြီးလည်းဖြစ်တဲ့ United Russia Party နဲ့ခက်ခဲခဲနေပြီးတတိပုဂ္ဂလကိုယ်စားလှယ်အဖြစ်နဲ့ရွေးကောက်ပွဲဝင်မှာဖြစ်ပါတယ်။ဒါပေမဲ့စနေနေ့ကကျင်းပတဲ့ United Russia Party ညီလာခံကိုတော့သမ္မတပူတင်တက်ရောက်ခဲ့ပြီးသူ့ရဲ့အနာဂတ်ရည်မှန်းချက်တွေကိုချပြခဲ့တာပါ။အဲဒီထဲမှာစီဝါရေးဆိုင်ရာမဲလုံးတွေပေးခဲ့တယ်လို့အကျင့်ပြတ်ခြားစားမှုကိုတိုက်ဖြတ်သွားမယ်အကြောင်းငွေကြေးထောက်ပံ့မှုတွေတည်မရတဲ့ကျန်းမာရေးပညာရေးစနစ်အတွက်ထောက်ပံ့မှုတွေအများကြီးပေးသွားမယ်လို့ကတိပေးခဲ့ပါတယ်။အသက်65နှစ်အရွယ်သမ္မတပူတင်ဟာ80ရာခိုင်နှုန်းလောက်ထောက်ခံမှုရနေတာကြောင့်သူဟာနောက်သက်တမ်းအတွက်တော်လေးကိုတည်ကြသလောက်ဖြစ်နေပါတယ်။သူ့ရဲ့အထင်ရှားဆုံးပြိုင်ဘက်ကတော့ Navalny ဖြစ်တဲ့ DLC Navalny ဟာအလွဲသုံးစားမှုဆွဆွဲချက်နဲ့ပြစ်ဒဏ်ချခံထားရပါတယ်။ကွန်မြူနစ်ပါတီကတော့သူ့ရဲ့ခေါင်းဆောင်ဟောင်းနေရာမှာပါတီကိုသွေးသစ်လောင်းတဲ့အနေနဲ့စီးပွားရေးလုပ်ငန်းရှင်ဂရူတနီကိုသမ္မတလောင်းဖြစ်ရွေးချယ်ထားပါတယ်။သမ္မတပူတင်ရဲ့အခြားပြိုင်ဘက်တွေကတော့စီးပွားရေးပညာရှင် ယာဗင်စကီဖြစ်ပြီးအမျိုးသားရေးအစွန်းရောက်ဝါဒီတူဦးဖြစ်တဲ့ဇီရီနိုဗင်စကော့ဖြစ်ကြပါလိမ့်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာအဲစစ်သွေးကြောင့်တောင်းလောက်ရှိတယ်လို့ရုရှားကကမန်ထားပြီးဒီရေအတွက်ဟာတိုးလာနေတယ်လို့ဆိုပါတယ်။အကြမ်းဖက်သမားတွေဟာဆီးရီးယားနဲ့အီရတ်ကတိုက်ပွဲတွေမှာအရေးနိုင်လာပြီးတဲ့နောက်အဲ့ဒီနိုင်ငံတွေကထွက်ပြေးလာကြတာပါ။အာဖဂန်ဆိုင်ရာရုရှားအထူးသံမက်ဇမီခဘူလော့ဖ်ကတာဂျီကစ္စတန်တာမန်နစ္စတန်နိုင်ငံတွေနဲ့ထိစပ်နေတဲ့အာဖဂန်နစ္စတန်မြောက်ပိုင်းပြည်နယ်တွေမှာ IS စစ်သွေးကြွတွေပိုးပြီးတော့ခိုးအောင်လာနေတာနဲ့ပတ်သက်လို့စိုးရိမ်မိတယ်လို့ပြောကြားကြောင်းရုရှားသတင်းမီဒီယာတွေကကိုးကားဖော်ပြပါရတယ်။ဒါပြင်တိုက်ခိုက်ရေးသမားတွေနဲ့နောက်နိုင်ငံဒုတ်ဆက်လက်နဲ့ပစ္စည်းတွေကိုအမှတ်တရစိတ်မပါတဲ့ရဟတ်ယာဉ်တွေနဲ့ပို့ဆောင်နေကြောင်းလည်းဆွဆွဲပြောဆိုခဲ့ပါရတယ်။ဒီကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂရေကိုရောနေတိုအဖွဲ့ကိုပါအချင်းချင်းအကြောင်းကြားထားပေမဲ့ဘလို့တုံ့ပြန်ချက်မှမကြောက်ဘူးလို့လဲကာဘူလော့ဖ်ကပြောပါရယ်အာဖဂန်နစ္စတန်မှာရှိနေတဲ့နေတိုတပ်ဖွဲ့အရာရှိတွေကတော့ရုရှားဟာတာလီဘန်တွေကိုထောက်ပံ့ကူညီပေးနေတယ်ဆိုပြီးဆွဆွဲပြောဆိုပါရယ်အာဖဂန်အရာရှိတွေကလည်း IS တွေခြေကုပ်ယူနေပြီဆိုတဲ့သတင်းဟာအကြမ်းဖက်အဖွဲ့ကဖြန့်ချိနေတဲ့မမှန်သတင်းတွေလို့ဆိုပါရယ်အာဖဂန်ကာဝေးရေးဝန်ကြီးဌာနပြောခွင့်ရဒေါ်လက်ဝါဇီရီကဒီအမေရိကန်တွေရဲ့ကိုလာတာလေချောင်းတက်ခိုက်မှုအတွင်းအဲအစွန်ရောက်ဖွဲ့ဝင်1600လောက်တည်ဆုံးခဲ့ပြီးအဲ့ဒီထဲမှာထိပ်ပိုင်းကောင်းဆောင်တချို့လည်းပါဝင်တယ်လို့အခုသတင်းပတ်အစောပိုင်းကသတင်းတောက်တွေကိုပြောကြားခဲ့ပါရခင်ဗျာ
ဇင်ဘာဝေနိုင်ငံရဲ့သမ္မတအသစ် Amazon Managawa ကမကြာသေးခင်ကအနားယူလိုက်တဲ့ကြီးတဲ့ဗိုလ်ချုပ်ကြီးချီဝမ်ဂါကိုအာနာယဇနူး PF ပါတီရဲ့ဒုက္ခရဖြစ်ခန့်အံ့ကြောင်းစနေနေ့မှာကြေညာလိုက်ပါတယ်သူဟာနိုဝင်ဘာလတုန်းကသမရာဟောင်းရောဘတ်မူဂါဘီနှုတ်ထွက်စေရေးအာနာသိင်းခဲ့တဲ့စစ်တပ်အကြီးအကဲဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးကမ်ဘိုမိုဟာဒီကိုလည်းပါတီရဲ့ဒုတိယမြောက်ဒုဥက္ကဋ္ဌဖြစ်ခန့်အပ်ခဲ့ပါတယ်။အခုလိုရွေးချယ်ခန့်အပ်မှုလုပ်တာနဲ့ပတ်သက်လို့အတိုက်ခံခေါင်းဆောင်ဝက်စ်မန်နုပ်ကနေအထူးစိုးရိမ်ပူပန်ကြောင်းပြောပါတယ်။ဒီရွေးချယ်မှုဟာစစ်တပ်ကနိုင်ငံရေးမှာမပါဝင်ပတ်သက်ရဘူးဆိုတဲ့ပြဋ္ဌာန်းတမစ်ထားတဲ့ဖွဲ့စည်းပုံနဲ့မညီညွတ်ကြောင်းဇင်ဘာဝေတကယ်တို့ရဲ့ပမောက်ဥပဒေပမောက်ခဟောင်းလဲဖြစ်တဲ့သူကပြောလိုက်တာပါအခုစိုက်ပျိုးရေးဝန်ကြီးဖြစ်လာတဲ့လေတဲ့အကြီးကဟောင်းရှီရီကတော့နိုင်ငံရေးမှာလူတိုင်းပါဝင်ခွင့်ရှိတယ်လို့ပြောဆိုပါလေ
ဒီဝေဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့ကနေ့မနက်ခင်းအစီအစဉ်တွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။ဖိလစ်ပိုင်နိုင်ငံမှာအပူပိုင်းမုန်တိုင်းတက်ခတ်တာကြောင့်ရေကြီးပြေပြူပြီးတော့လူပေါင်း133ဦးထက်မနည်းသေဆုံးခဲ့တယ်လို့ဒါဇင်အများပြချီတန်ရရခဲ့တယ်လို့ရင်းနဲ့ကယ်ဆယ်ရေးတပ်ဖွဲ့တွေကပြောပါတယ်။တောက်ကြနေတုန်းကမန္တနာကျွန်းကထူဘတ်မြို့မှာလည်းလူတချို့သေဆုံးခဲ့ပါတယ်။မြေရေရှမ်းပြီးတော့တိုက်စားခဲ့တာကြောင့်အင်ဂျီအများစုရေထဲပါသွားပြီးတရွာလုံးနီးပါးပျောက်ဆုံးသွားတယ်လို့ထူဘတ်ရေတပ်ဖွဲ့ကပြောပါတယ်။ပီယာဂါပူမြို့မှာလည်းအင်ဂျီ40လောက်ရေမြုပ်သွားပြီးတော့လူ12000လောက်ဟာရေပေးလို့ရကွန်မြူနီစီပြောင်းရွှေ့နေထိုင်နေရပါတယ်။ဖိလစ်ပိုင်နိုင်ငံဟာနှစ်စင်မုန်တိုင်းဒဏ်အချင်းချင်းခံရပြီးအထူးသဖြင့်အခုလိုနှစ်ကုန်ပိုင်းရာသီမှာတိုင်ဖုန်းမုန်တိုင်းဒဏ်တွေခံရလေရှိပါတယ်။အများအပြားတော့တစ်နှစ်မှာတိုင်ဖုန်းမုန်တိုင်းအချိန်20လောက်တိုက်ခတ်ပါတယ်။2013ခုနှစ်နိုဝင်ဘာလကတော့ဟိုင်ယန်လို့လည်းခေါ်တဲ့ယိုလန်ဒါတိုင်ဖုန်းမုန်တိုင်းကြောင့်လူပေါင်း8800လောက်သေဆုံးခဲ့တယ်လို့အမျိုးသားဒီအရေးပေါ်စီမံခန့်ခွဲရေးအရာရှိတွေကပြောပါရယ်ခင်ဗျာ
။အိန္ဒိယနိုင်ငံရက်စတန်ပြည်နယ်မှာခီးတဲ့တင်ဘတ်စကားတစ်စင်းစနေနေ့ကမြစ်ထဲထိုးဆင်းသွားတာကြောင့်လူအနည်းဆုံး32ဦးသေဆုံးသွားပါတယ်။အချိန်နဲ့မောင်းလာတဲ့အဲ့ဒီဘတ်စကားဟာမြစ်ကူးတရားကိုဖြတ်ဆင်မှာအခြားကားတစ်စင်းကိုကျော်တက်ရကနေအချိန်လွန်ပြီးတော့မြစ်ထဲကိုထိုးဆင်းသွားတာဖြစ်ပါတယ်။အခုအချိန်ထိတော့သေဆုံးသူအလောင်း32လောင်းကိုမြစ်ထဲကနေရှာဖွေတွေ့ရှိထားပြီးဖြစ်ပါတယ်။ဒီဖြစ်ရကြောင့်အနည်းဆုံးနောက်ထပ်ခီးတဲ့10ဦးဒဏ်ရာရခဲ့ပါတယ်။ကားဒရိုက်ဘာကတော့အသက်ရှင်ကျန်ရစ်သလားဆိုတာရှင်းရှင်းလင်းမသိရသေးပါဘူး။ဒီအိန္ဒိယနိုင်ငံမှာလမ်းမတော်တဆပြစ်မှုကြောင့်နှစ်စဉ်လူ3000ကျော်ကနေ3000လောက်ထိသေဆုံးရပါတယ်
။ဗင်နီဇွဲလားနိုင်ငံပြည်တွင်းမှာဝင်ရောက်ဆွတ်ဖက်တယ်လို့ဆွဆွဲခံထားရတဲ့ကနေဒါနဲ့ဘရာဇီးလ်နိုင်ငံထိပ်တန်းတန်တမန်တွေကိုပြည်နယ်တန်ပေးဖို့ဘရာဇီးအာဏာပိုင်တွေခြေလှမ်းစတင်လိုက်ပါတယ်။အဲ့ဒီတန်တမန်နှစ်ဦးလုံးဟာလက်ခံနိုင်စရာမရှိတဲ့သူတွေဖြစ်တဲ့ဆိုပြီးဗင်နီဇွဲလားလွတ်တော်ဥက္ကဋ္ဌဒဲလ်စီရိုဒရီဂက်စ်ကစနေနေ့မှာပြောကြားလိုက်ပြီးတော့သူတို့ရဲ့တန်တမန်အခွင့်အရေးတွေလည်းရုတ်သိမ်းခံလိုက်ရပါတယ်။ဘရာဇီးတန်မတ်ရိုင်ပ Imperial Ra ਨੇ ਕਨੇਡਾ ਤਨ ਯੋ ਅਚੀ ਅਕੇ ਕ੍ਰੇਗ ਕੋਵਾਲਿਕ ਟੋ ਗਾ ਤਮਰਾ ਨਿਕੋਲਸ ਮਾਡੂਰੋ ਯੇ ਆਨਾਯਾ ਪਾਰਟੀ ਹਾ ਆਨਾ ਕੋ ਲਵਜੀ ਔ ਚੁਕੈ ਮੂ ਚੂਬਨ ਪੀ ਰੋ ਅਕੇ ਅਟਾਈ ਖਨ ਨੇ ਕੋ ਕੰਤੱਕ ਖੇ ਰੇ ਸੋ ਪੀ ਰੋ ਪਿਓ ਸੋ ਵੇਬਨ ਗੇ ਜਾ ਰਾ ਵਾ
ਅਮਰੀਕਾ AAA ਯੇ ਨਿਸਿਨ ਖਮਨ ਜੇ ਸਟਾਈ ਯਾ ਡਿਗਨੀ ਯਾ ਸਾਬੀ 2018 ਨਿਸਾਂ ਦੀ ਅਮਰੀਕਨ ਨੇਗਨ ਦਾ 109 ਤਨ ਸੰਜਿਨ ਟੇਂ ਖੀ ਤਵਾ ਮੇ ਲੋ ਖਮਨ ਠਾ ਵਾ ਰੇ ਖਮਿਆ
Direct from Washington, the voice of America, VOA. The news in the nation today, I'm going to tell you about the news that we have been talking about. Now, the news is going to be about the news. ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူကြုံရေးတပ်တွေရဲ့အင်အားသုံးနေမြေရှင်းလင်းမှုကြောင့်ရိုဟင်ဂျာဒုက္ခသည်တွေတိတ်နေချီပြီးဘင်္ဂလားဒေ့ရှ်ဘက်အစုလိုက်ထွက်ပြေးခဲ့ရတဲ့ဖြစ်ရဟာ2019ခုနှစ်တွင်ကမ္ဘာအဆိုးရွားဆုံးဖြစ်ရပ်တွေထဲမှာပါဝင်ခဲ့ပါတယ်။လုံခြုံမှုမရှိဘဲနဲ့သူတို့နေရရင်မြန်မာနိုင်ငံဘက်ကိုပြန်ဖို့မဖြစ်နိုင်သေးသလိုဒုက္ခသည်စခန်းတွေမှာလည်းလူဦးရေအဆမတန်အများပြားမှုကြောင့်စားနပ်ရိက္ခာအလုံးလောက်မရှိတဲ့အခြေအနေမျိုးတွေကြောင့်ရိုဟင်ဂျာအကြက်တဲဟာလာမယ့်2018ခုနှစ်အထိဆက်ပြီးကြီးကြီးမားမားရှိနေလိမ့်မယ်လို့မျှော်လင့်ထားကြပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ဆက်ရိုဟင်ဂျာဒုက္ခသည်စခန်းကိုရောက်နေတဲ့ VOA သတင်းတောက်စတီဆန်ဖို့ပြပထားတဲ့သတင်းလွှာကိုမတ်အင်ဂျင်နိုင်ကပြောပြမှာပါရှင်
။လွန်ခဲ့တဲ့လေလကမြန်မာလုံခြုံရေးတပ်တွေရဲ့စစ်ဆင်ရေးကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်635,000ကျော်ဟာအခုဆိုရင်စောင်းရာသီကာလနဲ့ကြုံတွေ့နေကြရပါပြီ။အခုဒုက္ခသည်စခန်းမှာအစားအစာနဲ့အမိုးအကာတွေယူဖို့စောင့်ဆိုင်းနေတဲ့လူတန်းကြီးကအရှိကြီးရှိနေပေမဲ့သူတို့အတွက်ထောက်ပံ့မှုနှုံးကတော့နှေးလာနေပါတယ်။ရှေ့ဦးမကရှိနေတဲ့မိသားစုတွေအတွက်ဆိုရင်ရတဲ့ရိတ်ခါကမလုံလောက်တော့ဘူးလို့အစ်စ်ရောက်လာတဲ့ဒုက္ခသည်အမျိုးသမီးတဦးကအခုလိုပြောပြပါဗျာ
။
ဆန်ကတစ်ဆယ်ဒါမှမဟုတ်12ကီလိုဂရမ်လောက်ပေးပါတယ်။အဲ့ဒါကမလောက်ပါဘူး။ဒါပေမဲ့လတိုင်းအဲ့ဒီလောက်ပဲပေးတယ်။10ကီလိုဂရမ်ထက်ပိုးပြီးတော့တစ်ခါမှမရဘူးပါဘူး။
ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကအိမ်တောင်စုပေါင်း 38,500 အတွက်ဆန်မက်ထရစ်တန်ချိန်ပေါင်း 2,000 ကျော်ထောက်ပံ့ပေးခဲ့ပေမယ့်ဒါဟာမလုံလောက်ဘူးလို့ WFP တာဝန်ခံ Shelley Tuckrell ကဝန်ခံပါတယ
်။ And we're actually looking at targeting families and family size.
အိမ်တောင်စုတွေနဲ့အဲ့ဒီမှာလူရေဘယ်လောက်ရှိတယ်ဆိုတာကိုသေသေချာချာကြည့်ပြီးမှပေးတာပါ။၄ယောက်ကနေ၆ယောက်ရှိတဲ့မိသားစုကိုဝေစုပို့ပေးမှဖြစ်ပြီး၈ယောက်နဲ့အထက်စုနှစ်ဆပေးမှပါ။ဒါပေမဲ့ဒါဟာသူတို့အတွက်မလုံလောက်သေးတဲ့အတွက်ဖြည့်ရှင်းပေးဖို့ကလိုနေပါသေးတယ
်။ MSF နေစီမချဆရာဝန်များအဖွဲ့ကမကြသေးခင်ကထုတ်ပြန်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်စခန်းနဲ့ပတ်သက်တဲ့စစ်တမ်းကောက်ယူချက်အစီရင်ခံစာအရရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုမှာရိုဟင်ဂျာမွတ်စလင်အနည်းဆုံး6,900 လောက်အသက်ခံခဲ့ရတယ်လို့ဖော်ပြထားပါတယ်။အလားတူ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကထုတ်ပြန်တဲ့အစီရင်ခံစာမှာဆိုရင်လေနိုဝင်ဘာလအတွင်းနောက်ထပ်ရိုဟင်ဂျာရွာပေါင်း40ကျော်မိရှုခံရတဲ့အတွက်စုစုပေါင်း354ရွာမိရှုဖျက်ဆီးခံခဲ့ရကြောင်းဖော်ပြထားပါတယ်။ဒါကြောင့်လေရိုဟင်ဂျာဒုက္ခသည်တွေနေရရင်းပြန်ရေးလက်တွေမှာမဖြစ်နိုင်သေးဘူးလို့ပဋိပက္ခတွေမှာအတွေ့အကြုံတွေအများအပြားရှိပြီးလက်ရှိဒုက္ခသည်စခန်းတွေမှာဝင်ရောက်ကူညီပေးနေတဲ့စေနာဝန်ထမ်းတွေကသုံးသပ်ပါတယ်။အဲ့ဒီတဲက Non-Violent Peace Force အဖွဲ့က Esverdam Florington ကတော
့ Having gone through all these traumatic situations,you know seeing their brothers and sisters
through ရရှိမှတင်ကိုရီညီမတွေမိဘတွေအသက်ခံရတာအတင်းအဓမ္မကြင့်ခံရတာစတဲ့ကိုရောစိတ်မှာပါဒဏ်ရာရစီခဲ့တဲ့အလွန်ဆိုးရွားလွန်းလှတဲ့အခြေအနေတွေကိုဖျက်ဆီးခဲ့ရသူတွေအတွက်သူတို့ရဲ့ဆန္ဒအတိုင်းပြောရရင်အဲ့ဒီနေရာကိုချက်ချင်းပြန်သွားဖို့ဆိုတာမသင့်တော့ပါဘူ
းမိုဟာမက်အာမလူဒုက္ခသည်တွေကလည်းနေရပြန်ဖို့အဆင်သင့်မဖြစ်သေးဘူးလို့ပြောပါတယ
်အာရဘော်မန်မန်ရကနော်
ဒီလိုတွေကပြန်သွားမှာမဟုတ်ပါဘူးတကယ်လို့အဲ့ဒီကိုပြန်သွားမယ်ဆိုရင်သူတို့ကကျွန်တော်တို့ကိုဓာတ်နဲ့ခုတ်တာတနက်နဲ့ပြစ်မှာဖြစ်ပါတယ်ကျွန်တော်တို့ပြန်သွားလို့မရသေးပါဘူ
းဒီဇင်ဘာလအတွင်းနောက်ဆုံးကောက်ယူခဲ့တဲ့ကိန်းဂဏန်းတွေအရဩဂုတ်လမတိုင်ခင်ကတည်းကရောက်ရှိနေတဲ့ဒုက္ခသည်တွေအပါအဝင်အရေအတွက်စုစုပေါင်း 836,000 လောက်ရှိသွားပါပြီရိုဟင်ဂျာတွေအပေါ်ဖိနှိပ်နှိမ်ပတ်မှုဆွဆွဲချက်တွေကိုမြန်မာအစိုးရရောစစ်တပ်ကပါညှင်းဆူထားပါတယ်ရှင်
မတ်အင်ဂျင်နိုင်ပြောပြခဲ့တာပါရှင်အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအကြီးအကဲဇာယီအယ်ဟူစိန်ကတချို့သတင်းမီဒီယာတွေမှာပြောနေသလိုယာရုကနေသူနှုတ်ထွက်မှာမဟုတ်ဘူးလို့ဆိုပါတယ်သူရဲ့လုတ်ပိုင်ခွင့်တက်တန်းကုံဆုံးတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်သွားမယ်လို့လည်းပြောတဲ့အကြောင်း VOA သတင်းတောက် Research Line ကသတင်းပေးပို့ထားတာကိုကိုကျော်အောင်လွင်ကပြောပြမှာပါရှင
်ကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာမဟာမင်းကြီးဇာယီအယ်ဟူစိန်အနေနဲ့
နောက်ထပ်လုပ်ပိုင်ခွင့်တက်တန်းကိုဆက်မလုပ်တော့ဘဲယာရုကနေနှုတ်ထွက်နားယူတော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာဟာမှန်ကန်မှုမရှိတဲ့အကြောင်းနဲ့ဒီသတင်းတွေကသူ့အတွက်တန်အတော်ဖြစ်ခဲ့ရတယ်လို့ဆိုပါတယ်။ကော်မရှင်နာမင်းကြီးကသူ့ရဲ့လူခွင့်အလုပ်တွေကိုလက်လျှော့လိုက်ပြီးဆိုတဲ့သတင်းဟာမှားယွင်းတဲ့သတင်းဖြစ်တဲ့အကြောင်းကော်မရှင်နာမင်းကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ရူပတ်ကိုဗဲကဆိုပါတယ
် It is of course absolutely not the case that the High Commissioner is giving up on human rights
လူ့ကိုယ်ရေးဆောင်ရွက်မှုတွေကိုကော်မရှင်နာမင်းကြီးလက်လျှော့လိုက်ပြီးဆိုတဲ့သတင်းကလုံးဝမဟုတ်ပါဘူးဒီကိစ္စနဲ့ပတ်သက်ပြီးသတင်းတွေထွက်နေတာကတော်တော်ကွဲလွဲနေတာပါ Mr. Zayed Al Hussein ကသူ့အလုပ်တွေကိုလည်းလက်လဲမလျှော့ပါဘူးယာရုကနေလည်းနှုတ်ထွက်သွားမှာမဟုတ်ပါဘူးဝေးပါသေးတယ်သူ့ရဲ့လုပ်ပိုင်ခွင့်တက်တန်းက၄နှစ်ရှိတာပါဘာကိုမှစိုးရိမ်နေမှာမဟုတ်ပဲတက်တန်းပြည့်တဲ့အထိဩဂုတ်လ31ရက်နေ့ဖြစ်တဲ့သူ့ရဲ့လုပ်ပိုင်ခွင့်တက်တန်းနောက်ဆုံးနေ့အထိလုပ်ဆရာရှိရာတွေကိုအပြည့်အဝလုံဆောင်သွားမှာပါအဲ့ဒါကြောင့်သူအလုပ်ဆက်လုပ်ဖို့အချိန်၈လကျော်ကြာမှာသေးတယ
်ဇာယီအယ်ဟူဆိန်ဟာအာရဗ်မွတ်စလင်တွေကပထမဦးဆုံးကုလသမဂ္ဂလူ့ခွင့်ဆိုင်ရာမဟာမင်းကြီးဖြစ်လာတဲ့သူပါသူ့ရဲ့ရုပ်ပုံနဲ့အမှန်ကိုအမှန်တိုင်းပြောရတဲ့သူ့ရဲ့သဘာဝနဲ့တော့တွဲဆက်ဖို့ခက်ပါလိမ့်မယ်လူ့ခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးသူဝေဖန်ခဲ့တဲ့နိုင်ငံတွေထဲမှာဘူရန်ဒီအာဖဂန်နစ္စတန်နဲ့ဗင်နီဇွဲလားစတဲ့နိုင်ငံတွေပေါင်းပါတယ်American, Russia, တရုတ်စတဲ့နိုင်ငံကြီးတွေကအခွင့်အရေးချိုးဖောက်မှုတွေကိုဝေဖန်တဲ့အခါမှာလဲသူကလက်မတွန့်စတဲ့ဝေဖန်တတ်တဲ့သူပါကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးရဲ့တာဝန်ကလူ့ခွင့်ရေးကိုအကာအကွယ်ပေးဖို့နဲ့မြင့်တင်ပေးဖို့ပါလို့လဲ Mr. Zayed ရဲ့ပြောခွင့်ရပုဂ္ဂိုလ် Rupert Kovey ကဆိုပါတယ်
This obviously involves pointing out deficits many states don't like that
လူ့အချက်တွေကိုထောက်ပြရတဲ့ပတ်သက်ပြီးအစိုးရတော်တော်များများကသဘောမကျဘူးဆိုတာသိတာပါတယ်ကိုနိုင်ငံကပြည်သူတွေရဲ့အခွင့်အရေးတွေကိုချိုးဖောက်နေတဲ့အစိုးရတွေကြားမှာလူကြိုက်များအောင်ကော်မရှင်နာမင်းကြီးကလုပ်နေတာမဟုတ်ပါဘူးရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုဖို့ကိစ္စကလူ့အခွင့်အရေးကိုကာကွယ်ပေးဖို့နဲ့မြင့်တင်ပေးဖို့ကိစ္စတွေမှာတိတ်ပြီးအရေးကြီးတာပါတိတ်တိတ်ဆိတ်ဆိတ်လုပ်နေလို့တော့ဘယ်လိုလုပ်လူ့အခွင့်အရေးတွေကိုကာကွယ်ပေးနိုင်မှာလဲ
မစ္စတာဇာယီက၄နှစ်တကြိမ်တက်တန်းထပ်ပြီးတော့တိုးရတာထက်6နှစ်တက်တန်းတခုတည်းတော့လျှောက်လို့ရတာကိုပို့ပြီးတော့သဘောကျတဲ့သူဖြစ်ပြီးဒီလိုတက်တန်းကာလအရှိတာဝန်ထမ်းဆောင်ရတာကနောက်တစ်ချိန်ထပ်ပြီးတော့ရွေးခံရဖို့ညှိနှိုင်းရတာထက်ပြောရဆိုရတာပို့ပြီးတော့လွတ်လပ်တယ်လို့ယူဆတဲ့သူဖြစ်တဲ့အကြောင်းသူ့ရဲ့ပြောခွင့်ရပုဂ္ဂိုလ် Mr. Kovac ကဆိုပါတယ် Mr. Zayed Al Hussein ဟာမြန်မာပြည်မှာလက်ရှိဖြစ်ပွားနေတဲ့ရိုညာမွတ်စလင်အရေးနဲ့ပတ်သက်ပြီးတော့လည်းတက်တက်ကြွကြွဝေဖန်ပြောဆိုနေတဲ့သူပါဩဂုတ်လ25ရက်နောက်ပိုင်းရိုညာ6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရတဲ့အဖြစ်ဟာကျောင်းသုံးစာအုပ်တွေထဲမှာပြတ်ထန်းလောက်တဲ့လူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့စတင်ပြောဆိုခဲ့တဲ့သူဟာလဲမစ္စတာဇာယီအယ်ဟူဆိန်ပဲဖြစ်ပါတယ်
။ကိုကျော်အောင်လင်းပြောပြသွားခဲ့တာပါရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနာစင်ကြရပါမယ်။မြန်မာပြည်ကလက်နက်ကင်ပြိပခတ်ဖြစ်ပွားရာဒေသတွေကိုနိုင်ငံခြားကကူညီထောက်ပံ့နေတာဟာကောင်းမွန်လာနိုင်တယ်လို့ဆိုရွားသွားနိုင်တဲ့အကြောင်းဥအောင်ခင်သုံးသပ်ရေးသားပြီးကိုညာဝင်းအောင်နဲ့တူတင်ပြထားပါရှင်။
ဝိကဝဲချင်းပါတီအစိုးရဖွဲ့စည်းတဲ့2017ကစပြီးချမ်းသာတဲ့နိုင်ငံအများစုဟာမြန်မာနဲ့ပုံမှန်ဆက်ဆံရေးပြန်လုပ်လာကြပါတယ်။နိုင်ငံခြားအကူအညီရတဲ့အထက်မှာ300ကိုင်နှုန်းကျော်ကိုငင်းချမ်းရေးတည်ဆောက်ဖို့အသုံးပြုကြောင်းလက်နက်ကင်ပြိပကဒေသများဆိုတဲ့အော်တိုဘာလထုတ် Asia Foundation အစီရင်ခံစာမှာဖော်ပြထားပါတယ်။အပြည့်အကရဆေးရေးသဘောတူညီချက်တွေထဲမှာဖွံ့ဖြိုးမှုရှိဖို့လိုအပ်တာကိုအားလုံးအသိအမှတ်ပြုကြပါလေဖွံ့ဖြိုးရေးအကူအညီကိုမှန်ကန်စွာအသုံးပြုနိုင်ရင်ပြည်ပကဒေသကပြည်သူဘဝကိုမြင့်တင်ပေးနိုင်ပါလိမ့်မယ်ဒါပေမဲ့ဘယ်လိုအကောင့်အထည်ဖော်မေးဆိုတာကိုအစိုးရနဲ့တိုင်းရင်းသားလက်နက်ကင်တို့သဘောတူဖို့လိုပါတယ်ဒါလို့ဖြစ်မလာဘူးဆိုရင်ဖွံ့ဖြိုးရေးစီမံကိန်းရောက်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကင်းမဲ့လာတဲ့အတွက်ငြိမ်းချမ်းရေးကိုထိခိုက်စေပါတယ်ဖွံ့ဖြိုးရေးလုပ်နိုင်ရင်ငြိမ်းချမ်းရေးရမယ်ဆိုတဲ့လမ်းစဉ်ကိုကောင်စားစုကြီးကလက်မခံပါဘူးနိုင်ငံရေးသဘောတူချက်ရယူနိုင်မှသာရေရှည်ညီညာရေးရမယ်လို့ဆိုပါတယ်ဖွံ့ဖြိုးရေးအကြောင်းပြုပြီးအစိုးရအာဏာစက်ကျေပြန့်လာအောင်လုပ်တဲ့အခါမှာတိုင်းရင်းသားလက်နက်ကိုင်တွေပြစ်ပကတ်ဖျက်ပြီးညီညာရေးအလှမ်းဝေးသွားတာမျိုးရှိပါတယ
်ဒီလိုမတင်မကျဖြစ်နေတဲ့အခြေအနေမှာကူညီထောက်ပံ့လိုတဲ့နိုင်ငံခြားအဖွဲ့အစည်းတွေဝင်လာကြပါတယ်ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်ရဲ့အတီးပြုတ်ချက်မရဘဲကူညီတာဟာအန္တရာယ်ရှိပါတယ်။လက်နက်ကင်ပြည်ပခမှာအစိုးရကိုယ်တိုင်ပါဝင်တိုက်ခိုက်နေတာကိုနိုင်ငံခြားအဖွဲ့အစည်းတွေသတိပြုသင့်ပါတယ်။နိုင်ငံခြားအကူအညီပေးရမှာအစိုးရစီမံချက်တွေကိုဦးစားပေးတယ်လို့ထင်မြင်လာရင်ရည်ရွယ်ချက်အောင်မြင်ဖို့ခက်ခဲသွားပါလိမ့်မယ်။တယံဇာတာထုတ်ယူမှုမှာဒေသခံအကျိုးမခံစားနိုင်ရင်ပုံကံမှုတိုးပွားလာနိုင်ပါတယ်။အပြစ်ခတ်ရစဲချိန်မှာအစိုးရကလမ်းဖောက်တံတားဆောက်ပြီး အာဏာစက်ချဲ့တွင်တဲ့အစဉ်အလာကြောင့်ပြည်ပကဖြစ်ပွားရာဒေသမှာအစိုးရလှုပ်ဆောင်တာတွေကိုအန်ဒီရဲ့အဖြစ်တိုင်းရင်းသားလက်နက်ကင်တွေကမြင်နေကြပါတယ်
။ဒါကြောင့်ပြည်ပကဖြစ်ပွားရာဒေသကိုနိုင်ငံခြားအခုအညီပေးတဲ့အတွက်ဒေသရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်တယ်လို့ပြည်ပကဖြစ်နိုင်တဲ့အန်ဒီရဲ့ကိုလည်းထက်မတွက်ဘူးဆိုရင်ညီညာရေးရဖို့အတွက်အလားအလာနည်းသွားနိုင်ပါတယ်။အစိုးရနဲ့တွဲလုပ်တဲ့အတွက်နိုင်ငံခြားအေဂျင်စီအဖို့အလို့ရခံရအစဉ်ပြေပေမဲ့ဒေသခံတိုင်းရင်းသားတပ်ဖွဲ့တွေသဘောမတူရင်ပြဿနာကိုမရှင်းနိုင်ပါဘူး။ပြည်သူ့ဘဝတက်တာချောင်းချီအောင်အကူအညီပေးတာဟာအထက်ရောက်ဆုံးအကူအညီဖြစ်ပါတယ်။အပြည့်အခရဆဲတာကိုအကျိုးရှိစွာအသုံးချနိုင်ဖို့လိုပါတယ်။ပြည်ပအကူအညီကြောင့်ညီညာရေးလုပ်နိုင်တယ်ဆိုတာနဲ့မိမိဖာသာလုပ်နိုင်တာကပိုပြီးအလားအလာကောင်းပါတယ်။လက်ရှိအခြေအနေဟာအရင်ကအပြည့်အခရဆဲတာနဲ့ပိုပြီးအလားအလာရှိတယ်လို့ဆိုပါတယ်။
နိုင်ငံရေးဆွေးနွေးပွဲလုပ်ပြီးပြဿနာဖြေရှင်းဖို့အစိုးရနဲ့တိုင်းရင်းသားတပ်ဖွဲ့ကိုအားပေးတာဟာအရေးကြီးတဲ့နိုင်ငံခြားအကူအညီဖြစ်ပါတယ်။ဆွေးနွေးပွဲအချိန်ရနေအောင်နိုင်ငံခြားအေဂျင်စီတွေဟာအစိုးရနဲ့ရောတိုင်းရင်းသားတပ်ဖွဲ့နဲ့ပါလက်တွဲလုပ်ကင်နိုင်ပါတယ်။အရင်ကတော့ခေါင်းဆောင်တစုကစိတ်ဆက်ဆွေးနွေးပြီးအပြစ်ခတ်ရက်စဲခဲ့တာမို့ပြည်ပခန့်ဖြစ်ရတဲ့ပြဿနာကိုမဖြေရှင်းနိုင်ပါဘူး။ဒါကြောင့်အောက်ခြေအထိကြေကြေပြန့်ပြန့်ပါဝင်လာအောင်လုပ်နိုင်ပါတယ်။ဒီနေရာမှာတိုင်းရင်းသားတပ်ဖွဲ့နဲ့အရသာအဖွဲ့တွေဟာပြည်သူအကျိုးစီးပွားကိုအမြဲတမ်းကိုးစားမပြုဘူးဆိုတာကိုသတိပြုသင့်ပါတယ်။အကူအညီပေးတဲ့နိုင်ငံခြားအေဂျင်စီဟာညဉ့်ညံရေးဖြစ်စဉ်မှာပါဝင်သူအလုံးကိုမျှမျှတတဆက်ဆံတယ်လို့ယုံကြည်လာရင်ရည်ရွယ်ချက်အောင်မြင်ဖို့အလားအလာရှိပါတယ်
။စီးပွားရေးတိုးတက်လာပြီးဖွံ့ဖြိုးရေးအသုံးစရိတ်တိုးပွားလာုံနဲ့ညဉ့်ညံရေးမရနိုင်ဘူးဆိုတာကိုသတိပြုရမယ်လို့ဆိုပါတယ်။ဖွံ့ဖြိုးရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုအစိုးရတိုင်းရင်းသားတပ်ဖွဲ့နဲ့အရသာအဖွဲ့တွေဆွေးနွေးပြီးသဘောတူချက်ရယူနိုင်ရင်ဒေသခံတို့ရဲ့လူနေမှုအဆင့်အတန်းမြင့်မားလာနိုင်တဲ့အပြင်ငြိမ်းချမ်းရေးဖြစ်စဉ်ကိုလည်းအယုံအကြည်ရှိလာနိုင်ပါတယ်။ဒေသခံတို့ရဲ့အကျိုးခံစားရမယ့်စီမံကိန်းကိုအကောင်အထည်ဖော်ဖို့လိုပါတယ်။ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးသဘောတူချက်ရတဲ့အသည့်ရေကာတာစီမံကိန်းလိုအစီအစဉ်မျိုးကိုရပ်ဆိုင်ထားဖို့အကြံပေးထားပါတယ်။ညီညာရေးနဲ့ဖွံ့ဖြိုးရေးအတွက်ကူညီတဲ့နိုင်ငံခြားအလှူရှင်တွေဟာရေရှည်ထောက်ခံအားပေးဖို့လိုပါတယ်။ပြောင်းလဲလာတဲ့အခြေအနေအရပျော်ပြောင်းစွာကင်တွယ်တတ်ဖို့လည်းလိုပါတယ်။ရှုပ်ထွေးတဲ့အုပ်ချုပ်ပုံစနစ်ကျင့်သုံးတဲ့နေရာတွေမှာလုံနိုင်ကင်နိုင်ရပါလိမ့်မယ်။အစိုးရအချုပ်အခြာအာဏာပိုင်ဖြစ်ပေမဲ့ဒေသဆိုင်ရာအုပ်ချုပ်ရေးမာရုံစိတ်အင်အားမာရုံဒေသကိုလွှမ်းမိုးနိုင်တဲ့တိုင်းရင်းသားတပ်ဖွဲ့အချုပ်ရဲ့ဩစာအာဏာကိုလည်းအလှူရှင်နိုင်ငံတွေအသိအမှတ်ပြုဖို့လိုကြောင်းAsia Foundation သုတေသနအဖွဲ့ကအောက်တိုဘာလထုတ် The Contested Area of Myanmar မှာသုံးသပ်ထားပါတယ်ခင်ဗျာ
။ဟူအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုကြာသပတေးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနေ့ပိုင်းမှာနာဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဒေါ်လာလာတာစီစဉ်ပို့ချပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင်။
Christmas ပွဲတော်ကိုကမ္ဘာတစ်ပန်းကျင်းပဖို့ပြင်ဆင်နေချိန်မှာ Christmas ဆိုတဲ့ဝေါ်ဟာရကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးဖို့စီစဉ်ထားတာမို့ပထမဦးဆုံးတင်ပြမယ့် idiom အသုံးကတော့
Like turkeys voting for early Christmas
ဖြစ်ပါတယ်စာလုံးပေါင်းက L-I-K-E like ကတူရာ T-U-R-K-E-Y-S turkeys ကကျက်စင်တွေVOTING voting ကမဲပေးတာထောက်ခံတာ FOR for ကအတွေ EARLY early ကစောတာ CHRISTMAS Christmas က Christmas ပွဲတော့ဆိုတော့စကိုက်ခုံရဲ့တိုက်ရိုက်ဒီပဲကတော့ကျစ်စင်တွေက Christmas စောစောကြပါစေလို့ဆူတောင်းနေကြတယ်မဲပေးနေကြတယ်ဆန္ဒပြုနေကြတာနဲ့တူနေတယ်ဆိုတာပါပဲကျစင်သားတွေကို Thanksgiving ကျေးဇူးတော်နေ့နဲ့ Christmas မှာအကောင်လိုက်ပေါင်းစားကြတာ Rose လို့စားကြတာဒီလိရှိလို့ကျစင်တွေက Christmas စောစောကြပါစေလို့ဆုတောင်းလို့ဖြစ်နေတယ်ဆိုရင် idiom ဆိုရဲသူ့ဝိုက်ဒီပဲကတော့ကိုဘဝဆုံးရှုံးရလေအောင်ကိုတိုင်ကမြန်မြန်ဖြစ်ပါစေလို့ဆုတောင်းတာနဲ့တူတယ်လို့အဓိပ္ပာယ်ရပါတယ်ဒီနေ့တော့ကိုဘဝပစ္စည်းရာပစ္စည်းချောင်းဥတီနေတဲ့အခြေအနေကိုကိုကလက်ခံနေတာလည်းဖြစ်ပါတယ်။ ကျမတို့မြန်မာမှာတော့ကို့ကျမစုကိုဖန်တီးတာကို့တည်တွင်ကိုတူးတာလို့အနည်းဆက်ဆုံးရှိတယ်လို့ဆိုရမှာပါဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကတော့
If you guys keep drinking and gambling, it'll be like turkeys voting for early Christmas.
ကိုလူတို့အရက်တော့လောင်းကစားတာဆက်ပြီးလုံနေကြမယ်ဆိုရင်တော့ကိုကျမစိုးကိုဖန်တီးနေကြတာနဲ့တူတယ်လို့အဓိပ္ပာယ်ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ If you guys keep drinking and gambling, it'll be like turkeys voting for early Christmas.
ကိုဆက်လက်ကြင်ပြပြီးမှာကတော့
Cancel someone's Christmas.
ဖြစ်ပါတယ်။စာလုံးပေါင်းက CANCEL cancel ကပယ်ဖျက်လိုက်တာဖျက်သိမ်းလိုက်တာ SOMEONE apostrophe S someone's ကလူတူတယောက်ရဲ့ CHRISTMAS christmas က christmas ပွဲတော်ဆိုတော့စကွိုက်ထုံရဲ့တိုက်ရိုက်ဒီရယ်ကတော့လူတူတယောက်ရဲ့ christmas ပွဲတော်ကိုဖျက်သိမ်းလိုက်တာပေါ့ကဘာထွန်းမှာ christmas ပွဲတော်ကိုလူတွေဒီနေ့တခါဆင်နွှဲရမှာလူတူတယောက်ရဲ့ christmas ပွဲတော်ကိုဖျက်သိမ်းလိုက်တယ်ဆိုရင်အဲ့ဒီလူရဲ့ဘဝကိုချုပ်ငြိမ်းစေတဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီလူဘဝမှာနောက်ထပ် Christmas ပွဲတော်နဲ့မကြုံရတော့ဘူးဆိုတော့သူလဲလူပြေမှာမရှိတော့တဲ့သဘောမျိုးပေါ့အဲ့ဒီလူဘဝပြည့်အောင်လုပ်တဲ့သဘောမျိုးလည်းဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I was scared because he said he's going to cancel my Christmas He must be mad at me
ကျွန်တော်ကသူကတတ်မယ်လို့ပြောလာတော့ကျွန်တော်လည်းတကယ်ပဲကြောက်သွားတယ်ကျွန်တော်ကသူတိတ်ဆိတ်ဆိုးနေပုံရတယ်လို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ I was scared because he said he's going to cancel my Christmas. He must be mad at me.
ခုနောက်ဆုံးတင်ပြပေးမှာကတော့
White Christmas
ဖြစ်ပါတယ်။စာလုံးပေါင်းက WHITE White ကအဖြူရောင် CHRISTMAS Christmas ကပွဲတော်ဆိုတော့စကွိုက်ခုရဲ့တိုက်ရိုက်ဒီပေကတော့ Christmas အဖြူရောင်ပေါ့ Christmas ဖြစ်တဲ့ December လ25ရက်နေ့ဟာအနောက်နိုင်ငံတွေမှာဆောင်းရာသီဖြစ်တဲ့အချိန်နှင်းကြလေရှိပါတယ် Christmas နေ့မှာနှင်းကြရင်ပတ်ဝန်းကျင်တစ်ခုလုံးဖြူဖွေးနေတဲ့အတွက်အဲ့ဒီနေ့ကို White Christmas ရေလို့တင်စားခေါ်ဝေါ်တာဖြစ်ပါတယ်ဒါကြောင့် White Christmas ရေ idiom အသုံးကတော့ Christmas နေ့မှာနှင်းကြတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
I'm hoping this year will be a white Christmas. My kids are looking forward to playing with snow.
ဒီနေ့ Christmas မှာနှင်းကြပါစေလို့ကျွန်တော်ဆုတောင်းနေ။ကျွန်တော်ကလေးတွေကနှင်းနဲ့ဆော့ကျင်ကြတယ်လေလို့ထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ I'm hoping this year will be a white Christmas. My kids are looking forward to playing with the snow.
ဒီတွင်ပါ Christmas ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
like turkeys voting for early Christmas, cancel someone's Christmas, white Christmas.
တို့ဖြစ်ကြပါလေ။နောက်တွင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပြဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ခရစ်မတ်နဲ့ဆိုင်တဲ့အီဒီယန်အသုံးတွေကိုဒေါ်လာလာတန်ကအစီအစဉ်ထုတ်လွှင့်ပေးခဲ့တာဖြစ်ပါရဲ့ရှင်။ VOA American အတန်းရဲ့တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်။တော်ရရှင်တွေအနေနဲ့ကျမတို့ VOA ကိုစာလိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင်စာလိုက်လိပ်စာက VOA American အတန်းမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ဖြစ်ပါရဲ့ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။VOA American တန်ရက်တနင်္ဂနွေနေ့မနက်ပိုင်းအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 40နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်။အခုဒုတိယပိုင်းပြန်လည်ထုတ်လွှင့်ပေးမယ်ပေးမှာကတော့စနေနေ့ညကတိုက်ရိုက်လေလိုင်းအစီအစဉ်ဖြစ်ပါရဲ့ရှင်။မအေးတနာကျော်ဥဆောင်စီစဉ်ဆွေးနွေးထားတဲ့စနေညတိုက်ရိုက်လေလိုင်းကိုပြန်ပြီးတော့နှာစင်ကြည့်ကြရအောင်ပါရှင်။
မင်္ဂလာပါရှင်။စနေညတိုက်ရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါရစ်။ကြာခင်မှာပဲ2019ခုနှစ်ကုန်ဆုံးတော့မှာမလို့ဒီနှစ်တစ်ကိုမရောက်ခင်မှာကျမတို့2019ခုနှစ်တစ်နှစ်တာအတွင်းမှာမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေလှုပ်ဆောင်နေတာဘလို့အနေထားရှိလဲဆိုတာကိုဆွေးနွေးသွားကြမှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းကဒီတိုးတက်မှုရှိနေလားဒါမှမဟုတ်ဆုပ်ယုပ်မှုတွေတွေ့နေရလားဒါမှမဟုတ်အခြေအနေကတိတ်မထူပဲနဲ့ဟိုတက်နေလားဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပထမဦးဆုံးပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကိုအရင်ပြောပြပေးခြင်းပါတယ်ပထမတစ်ယောက်ကဦးနေထွန်းနိုင်ပါမဟာဗျူဟာနဲ့မူဝါဒလေးလာရေးဂျာနယ်ကအက်ဒီတာဖြစ်ပါတယ်လူအခွင့်ရေးရှေ့နေကြီးဖြစ်တဲ့ဦးသိန်းသန်းဦးကိုလည်းဖိတ်ခေါ်ထားသလိုနောက်ပြီးတော့ကျမတို့ဒီငိမ့်ငိမ့်ရေးသတင်းတွေကိုမပြတ်အဆောင်ကြည့်ပြီးတော့ကျမတို့စီကိုအပတ်စဉ်သတင်းပေးပို့နေတဲ့ကျမတို့ VOA သတင်းတော့ကိုနိုင်ကွန်းအိမ်လေလေလိုင်းပေါ်ရောက်နေပြီဖြစ်ပါတယ်။သောရရှင်တွေလည်းဒီတစ်ပတ်မှာတော့တော်တော်လေးစာရေးလာကြတာတွေ့ရပါတယ်။ဒါကြောင့်မလို့သောရရှင်တယောက်ရဲ့စာနဲ့ပဲပထမဦးဆုံးကျွန်မဖွင့်ပေးပါမယ်။မဲ့အီသောရရှင်ဦးကျင်လှပြောထားတဲ့စာလေးတစ်ချက်လေးဖတ်ပြပေးပါရှင်
။ Democracy တစ်နှစ်သားကို US UK EU ကဒီမိုကရေစီဆန်နဲ့နှိုင်းလို့မရပါ။ပထမဒုတိယကမ္ဘာစစ်ဖြစ်နေတဲ့အချိန်မှာမြန်မာပြည်မှာနှွားလဲလောက်သာတုံးနေရတဲ့အနေထားပါကင်းမွန်မင်းကြီးခီးသွားမှတ်တမ်းကိုကြည့်ပါအဲ့ဒီလိုအနေထားပါပညာရေးလူမှုရေးနိုင်ငံရေးအဆအဆနောက်ကျခဲ့သူ့ကျွန်ဘဝရုံးထပြီးမှဒီမိုအတန်ကြားရပြီးလမ်းပြောက်ခဲ့ပြီးအခုမှရေကြည်ရဖို့ရေတွင်တူရန်မြေရှာတိုင်းထွာပြီးတူရန်အားထုတ်ဆဲပါရေပယ်မှန်းမသိဘလို့ရေလဲစောက်မြော်ဆဲအခြေအနေကဒီမိုကရေစီလမ်းကိုဖြောင်းဖြောင်းသွားမရဆဲပါလမ်းပေါ်ရောက်ပြီးလို့တော့မပြောနိုင်သေးတဲ့ဒီအချိန်မှာဒီခေါင်းစဉ်ကစောများနေသလားပါပဲဥပမာပေးရရင်တော့ထီမထိုးပဲထီပေါက်ဖို့စိတ်ကူးရင်နေတဲ့လူနဲ့တူနေသလားပြီးတော့ဦးကျင်လာကပြောထားတာ
ပါဟုတ်ကဲ့ပါမအေးချေးစစ်တင်ပါတယ်အဲဒီတော့ဆင်ဦးကျင်လာစာရေးလာတဲ့ထဲမှာသူကဒီကျမတို့မြန်မာနိုင်ငံကဒီမိုကရေစီအသွင်ကူးပြောင်းမှုကိုလှုပ်ဆောင်နေပြီလို့အလုံးကလည်းပြောနေကြပါမယ်လေဒီတော့ရှင်ကတော့သူ့အနေနဲ့လမ်းပေါ်တော်မှာရောက်ပြီလို့ပြောမနိုင်သေးတဲ့အခြေအနေမှာရှိပါတယ်ဆိုတော့ဒီမှာပထမဦးဆုံးကိုနေထွန်းနိုင်ကိုမေးချင်ပါတယ်ကိုနေထွန်းနိုင်ကျမတို့ရဲ့ဒီဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းကြောင်းမြန်မာနိုင်ငံရဲ့အနေအထားကသူပြောသလိုတကယ်ပဲလမ်းပေါ်တော်မှာမရောက်သေးဘူးလားအဲ့လိုအခြေအနေစိုးနေတာလားဒါမှမဟုတ်ကျမတို့တိုးတက်အောင်မြင်မှုတွေမရှိခဲ့ဘူးလားရှင
်ဆိုဒီမိုကရေစီလမ်းစဉ်ကိုရှောက်လန်းနေပါတယ်ဆိုတာကတော့ဒါကျွန်တော်လက်ရှိအာဏာရပါတီနဲ့အာဏာရအစိုးရကပြောနေတာပေါ့ဗျာဆိုတော့လက်ရှိအနေထားကိုကျွန်တော်တို့ကတုံးတက်ရင်တော့အဲကျွန်တော်တို့သွားနေတဲ့ခီးလမ်းကတိုးတက်မှုရှိလားဆုပ်မှုရှိလားဆိုတာနှစ်နှစ်ပေါ့နှစ်နှစ်ကိုကျွန်တော်တို့ပိုင်းဖြတ်ပြီးပြောရင်တော့ဒီ2019ကရက်နေတယ်လို့ကျွန်တော်တို့ပြောလို့ရတက်နေတယ်ပေါ့နော်ဆိုတော့အဲ့တော့ပြည်ချာရဲ့ပိုင်းဆိုင်ရာကနေရှုကောင်းကနေတိုင်းတာလို့ရတဲ့အချက်တွေလည်းရှိနေတယ်နောက်တစ်ချက်ကတော့ကျွန်တော်တို့လူစုလိုအပ်ချက်ပေါ့နော်လူတွေရဲ့လိုအပ်ချက်ပါဆိုတော့ဒီဆိုအပေါ်မှာလူတွေရဲ့မျှော်လင့်ချက်ကတိတ်ကြီးခဲ့တယ်အဲတိတ်ကြီးခဲ့တဲ့ပမာဏကိုအလုံးစုံပြည့်စုံသွားမယ်လို့ပြောတာမဟုတ်ဘူးပေါ့နော်ရောက်တဲ့ရောက်ထိုက်တဲ့အနေအထားကိုမရောက်နိုင်တဲ့အနေအထားမျိုးတွေရှိတယ်ဆိုတော့အဲ့ဒီမရောက်တာကလည်းကျွန်တော်နောက်ရှိဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဖြစ်နိုင်တယ်လို့ဘီရိုကရေစီဒီရန်ရားတွေကြောင့်လည်းကျွန်တော်တို့ဖြစ်နိုင်တယ်ပေါ့ဒါပေမဲ့လောလောဆယ်အနေထားမှာကတော့အဲဒီခရီးကိုဆက်တွန်းနိုင်မဲ့တောက်တိုင်တွေပေါ့ဗျာအဲပြည်သူလူထုနဲ့အတူတွန်းနိုင်မဲ့တောက်တိုင်တွေဖြစ်တဲ့မီဒီယာနဲ့ဒီရက်ဖက်လူဖွဲ့စည်းစီရဲ့အခန်းကဏ္ဍကတော့တော်တော်ကိုအဲပြိုဆင်းနေတယ်လို့ပဲကျွန်တော်သုံးသပ်ချင်ပါတယ်ဗျဒါကတော့ပထမဆုံးကျွန်တော်ပြောတာပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ရှင်သုံးသပ်သွားတဲ့ဥနေထုံးနိုင်လို့ပဲကျမတို့ဒီတော်ရရှင်တကုံမျိုးတကအိုးလာထုံးကလည်းအလားတူသုံးသပ်ထားတာမျိုးစာရေးပြီးပို့ပေးထားပါတယ်အန်တီဒေါကင်ဆိုဝင်ဒီအိုးလာထုံးတကုံမျိုးတကပေးပို့ထားတဲ့စာလေးကိုဖတ်ပြပေးပါလားရှင
်ပြမွေလင်းလင်းပြောရမယ်ဆိုရင်နိုင်ငံရဲ့နိုင်ငံရေးစနစ်ကတဘာဝမကျတဲ့ပုံစံမှာအခြေခံထားတာမို့လို့ဒီမိုကရေစီပြောင်းလဲရေးဟာလေပုံစံတကျမဖြစ်တိုးတက်မှုမရှိဘဲတက်နေတာနဲ့နောက်ပြန်ကျနေတာပဲဖြစ်တယ်လို့ပြောရမှာပါ ဘာကြောင့်လဲဆိုတော့ဒီမိုကရေစီနဲ့လာလာမှမအပ်ဆက်တဲ့ဆက်အာဏာရှင်စနစ်နဲ့ liberal democracy စနစ်ကိုပူးတွဲနေရတဲ့ပုံစံဖြစ်နေပြီးတော့အယက်သားဒီမိုကရေစီပါတီစနစ်ကဆက်အာဏာရှင်စနစ်ထက်ပါဝါအားနည်းနေတဲ့အတွက်ဖြစ်ပြီးတော့ဒီမိုကရေစီနိုင်ငံရေး policy နဲ့လမ်းစဉ်တွေမှာလည်းအထူးအားနည်းနေလိုပဲဖြစ်ပါတယ်။ဥပမာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာလူမျိုးစုလူတို့ရဲ့ဒီမိုကရေစီလှုပ်ရှားမှုဖြစ်တဲ့ငြိမ်းချမ်းစွာစုဝေးခွင့်လူမှုသဘောထားထုတ်ဖော်ပြောဆိုခွင့်ကိုစစ်တပ်ကတားခွင့်ရနေလေတော့ဒီလိုဒီမိုကရေစီအခြေခံခွင့်ရေးလေးတစ်ခုကိုတောင်းပိတ်ပင်ခံထားရတာဆိုတော့အခြေအနေကတည်တာထင်ရှားစေပါတယ်။နောက်လွတ်လပ်စွာသတင်းရယူခွင့်ဟာဒီမိုကရေစီစနစ်ရဲ့အခြေခံတစ်ခုဖြစ်ပါတယ်။ဖြစ်ပေါ်ပြီးသတင်းကိုအရှိအတိုင်းလွတ်လပ်စွာရယူခွင့်ရှိကိုရှိရမှာပါ။အဓိကကတော့မြမဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအတွက်ပြည်သူလူထုအများစုသဘောဆန္ဒတွေဟာထင်ရှားပေါ်လွင်နေရမှာဖြစ်တယ်လို့ရှင်းတန်နေရမှာလည်းဖြစ်ပါတယ်။ဒါကြောင့်ဒီစံပေတံအရဆိုရင်တော့ဒီမိုကရေစီဟာနောက်ပြန်ဆုတ်နေပြီလို့ပြောရမှာပါ
။ဟုတ်ကဲ့ဒါကတော့အများလူတို့ရဲ့ဆန္ဒကိုထင်ဟမှုမပြုကိုစားမပြုလို့ဒီမိုကရေစီလမ်းကြောင်းမှာနောက်ပြန်ဆုတ်နေပြီဆိုပြီးတော့ဒီကျမတို့ VOA သောရရှင်ဖြစ်တဲ့တကူမျိုးတကအိုးလာထွန်းတို့ရဲ့အမြင်ကိုရေးသားပြီးတော့ဆွေးနွေးလာတာဖြစ်ပါတယ်။အဲ့တော့ဒီမှာဟိုကျမတို့ပြန်နိုင်ဆွေးနွေးသူနောက်တူဖြစ်တဲ့အဲချင်းနေဦးသိန်းတန်းဦးကိုမေးချင်ပါတယ်။ကျမတို့မြန်မာနိုင်ငံမှာ2018ခုနှစ်အတွင်းမှာဒီငြိမ်းချမ်းရေးဟိုဖွံ့ဖြိုးရေးအလုံးစုံခြုံငုံပြီးတနိုင်ငံလုံးရဲ့ဒီမိုကရေစီရွေးရှားမှုကိုကြည့်ရင်တိုးတက်မှုတစုံတရာမတွေ့ရဘူးလားရှင
့်။ဟုတ်ကဲ့ဗျာ။အခုလောလောဆယ်အနေထားကတော့ခုနဆက်ဦးလက်ထွန်းလို့ကိုနေတို့နိုင်လို့ပြောသလိုပါပဲ။ဒီ2008ပွဲစည်းပုံရှင်ဦးကြီးရှိနေတဲ့များတော့ဟိုကျွန်တော်တို့အခုလည်းအရတားအစိုးရနဲ့ဒီလူလူကြီးတရားလို့တိုင်းရင်းသားတွေအကုန်လုံးကဓာကြီးကိုထိုးပေါက်ပြီးတော့တကယ်ဒီမိုကရေစီလမ်းကြောင်းပေါ်ရောက်ဖို့ကြိုးစားနေကြတာပေါ့နော်။လက်ရှိအနေထားမှာတော့ကျွန်တော်တို့က2008စစ်တမ်းကွန်ချာကြီးအောက်မှာတော့နှထင်တနတ်တိတ်ဒီမိုကရေစီ၊နမရှွန့်ပိတ်ဒီမိုကရေစီ၊ကြားတနာမှနွားချမ်းသာဒီမိုကရေစီပဲကြားတဲ့အနေထားလို့ကျွန်တော်ချုပ်ပြီးတော့ပြောနေပါမယ်။
ဒီချင်းနေယူဦးသိန်းတန်းကိုပနာမတုံးတက်သွားတာဖြစ်ပါတယ်။အဲ့တော့ကျမတို့ဒီဟိုငိမ့်ချင်းရေးဟိုလုပ်ငန်းစဉ်မြန်မာနိုင်ငံကနေပြောအာသွန်ခွန်ဆိုင်လုပ်ဖို့ရည်ရွယ်ထားခဲ့တဲ့နှစ်အစပိုင်းမှာဟိုအဲ့ဒီအခြေအနေပဲလို့လေးကိုလည်းကြည့်ချင်ပါတယ်။ဒီတိုင်းသားတွေနဲ့ဒီငိမ့်ချင်းရေးလုပ်ငန်းစဉ်အပိုင်းနဲ့ကြည့်မယ်ဆိုရင်ဒီလုပ်ငန်းစဉ်ကရောဒီ2018ခုနှစ်တမှာဘလောက်အတိုင်းအတာထိရွေးရှားသွားလဲဆိုတာကိုတော့ကိုနိုင်ကောဘလို့များမြင်ပါလဲရှင့
်။ဟုတ်ကဲ့ဒီ2018ခုနှစ်မှာဆိုရင်တော့ဒီမှာငင်းချင်ရေးကော်မရှင်နေနေလဲသူတို့ကတော့အပြစ်မရနိုင်သေးတဲ့စိုင်းစားလက်နက်ကံဖွဲ့နေတဲ့စိတ်ဆုပ်မှုတွေလည်းပြုလုပ်ခဲ့တဲ့အနေအထားမှာရှိတယ်ပေါ့နော်။ဒါပေမဲ့လည်းဒီထိတ်တလောက်အောင်မြင်မှုမရတဲ့အနေအထားမှာရှိနေတယ်။ပြည်ုပ်လက်စားနဲ့နေတဲ့မြောက်ပိုင်းဒေသမှာရှိတဲ့ဖွဲ့တွေပေါ့နော်။အဲဒီမှာဒီကေဟူလူလာရေးဖွဲ့တို့နော်ကိုကန်တို့ဝါဖွဲ့တို့အဲဒီမှာကတခုဖြစ်သွားတာကတော့အေးအေးရခိုင်ဖွဲ့နဲ့ဒီအနယ်လေးတံပရောင်တော့ဖွဲ့လို့ကိုကအဖွဲ့ကြီးနဲ့တံပရောင်ရှားမှာပေါ့နော်အဲ့ဒီမှာမကြည်လန်နေမကြည်လန်သေးတဲ့အခြေအားတွေကြောင့်အဲ့ဒီမှာအန်စီလက်မှတ်ရည်စူးဖို့ကြောက်ကြတော့အဆင်မပြေဘူးဖြစ်သွားတယ်စီရပြည်ပကလည်းစိတ်မနေတဲ့အခြေအနေမှာရှိနေတယ်နောက်တစ်ခုကတိုင်းသားလက်နက်ကံဖွဲ့ကြတဲ့စုဖွဲ့ကြတဲ့ UNSC အဖွဲ့အနေနဲ့လည်းဒီတော့တော့အန်စီလမ်းကြောင်းကိုသွားမယ်ဆိုပေမဲ့လည်းအခုအထိတော့အစိုးရနဲ့လက်မှတ်မရေးထိုးနိုင်သေးတဲ့အနေအထားမှာရှိနေတယ်ပေါ့နော်ဒီဆိုတော့ကဒီ2018မှာငြိမ်းချမ်းရေးအတွက်ကအလားလာဒီတိတ်တက်မှုမရှိတဲ့အနေအထားမှာရှိနေလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့တိုးတက်မှုမရှိဘူးဆိုတော့ဟိုကျမတို့ဒီဒုံရင်းဒုံရင်းအနေအထားပဲရှိနေတဲ့သဘောပေါ့နော
်အခုဆိုရင်ဒုံရင်းအနေအထားတော့မကတော့ဘူးဒီဆွတ်ယုတ်လာတဲ့အနေအထားဖြစ်လာတော့ပေါ့နော် IC လက်မှတ်ရေးထိုးပြီးတာအပွဲတွေဖြစ်တဲ့ဒီ RCSF အပေါ်ပေါ်တော့ဒီရှမ်းပြည်နယ်ပြင်မှာဆိုမြူရာစစ်ဒီနိုင်ငံရေးဆွေးနွေးပွဲအကျိုးလှုပ်ရှားမှုအကျိုးလူထုဆွေးနွေးပွဲလှုပ်ဆောင်တဲ့အနေအထားပေါ်မှာတော့ဒီတက်မတော်ကနေပြီးတော့စိုင်းမိတာတို့ပိတ်ပင်တာတို့ပြုလုပ်ခဲ့တဲ့ဒီပြီးခဲ့တဲ့ရက်တုန်းကလည်းဒီလာရှူတို့ဒီပေါ်တို့အဲဒီဘက်မှာစားစည်းခံရတဲ့ဒီမနက်ဖြန်မှာလုံမဲ့ဒီကြောက်မဲ့ဆိုမန္တလေးမှာလူထုဆွေးနွေးပွဲကိုလည်းတက်မတော်ကနေစိုင်းမိခဲ့တယ်တခြားလာရှူမှာလုပ်တဲ့ပွဲဆိုဒီလေဒီလေဆိုရကလည်းခွေပြတရားကလည်းတတ်မလို့ကနေပြီးတော့ပိတ်ပင်တဲ့နေတိုင်းမျိုးမှလည်းဖြစ်လာခဲ့တယ်။နောက်တစ်ခုကတော့အစီအလက်မှရေးသူ့ဆိုင်ကျင်းနေတဲ့ UNSC ဖွဲ့ဝင်ပေါ့နော် PNPP အဖွဲ့ဝင်တွေလည်းဒီရက်ပိုင်းတွေမှာဒီတတ်မလို့ကနေဒီတက်ဖြတ်တဲ့တရင်းတွေလည်းပေါ်ထွက်နေတယ်ဆိုတော့ကရေးချင်းရေးတဲ့ကတော့မလိုလိုအပ်တဲ့ဒီအနှောက်အယှက်တွေကရှိနေလို့မဆိုတော့ရေးချင်းရေးတွေလည်းလည်းကြန့်ကြာအောင်မယ်အနေအထားမှာရှိလို့မြင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ကိုနိုင်ငံရင်သုံးသက်ပြီးတာကျေးဇူးတင်ပါတယ်လေးလိုင်းပါမှာနေပါအောင်เนาะဆိုတော့ဟိုကျမဒီ2018ခုနှစ်မြန်မာနိုင်ငံကဟိုနိုင်ငံရေးအခြေအနေရောနောက်ပြီးတော့ဒီမိုကရေစီအသွင်ကူးပြောင်းရေးအခြေအနေမြန်မာနိုင်ငံနဲ့ပတ်သက်တာပြောမယ်ဆိုရင်ကျမတို့ခြံထားလို့မရတဲ့ဟိုကိစ္စကတော့ဟိုတကြောပြန်ပြီးတော့ဖြစ်ပွားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကလူအတိုင်းဝိုင်းနှစ်ခုကြားမှာဖြစ်တဲ့ပြည်ပခါတွေပဲဖြစ်ပါတယ်ဒီတော့ဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့တိုင်တွေရာမှာလူခွင့်ရေးဟိုကျူးလွန်မှုတွေရှိတယ်ဆိုပြီးတော့နိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်နေအခုရပ်ပိုင်းအတွင်းမှာပဲဒီအမေရိကန်ပြည်ထောင်စုကနေပြီးတော့မြန်မာစစ်တပ်ကဟိုတာဝန်ရှိဗိုလ်ချုပ်ကိုတန်ခတ်ပိတ်ဆို့မှုလုပ်တယ်မယ်ဆိုပြီးတော့ကြေညာသွားတာမျိုးဆိုတော့ဒီလိုအနေအထားတွေဖြစ်ပြီးတော့နိုင်ငံတကာကဝိုင်းဝန်းဝေဖန်နေကြတာတွေကဒီမြန်မာနိုင်ငံရဲ့ကျွန်တော်တို့ဒီမိုကရေစီလမ်းကြောင်းကိုဘလို့ရိုက်ခတ်မှုရှိပါလဲဆိုတာပထမဆုံးကိုနေထွန်းနိုင်သုံးသပ်ပေးပါရှင
်ကျွန်တော်တို့ကမှန်တာမှားတာကိုတကန်တာပေါ့နော်အခုလက်ရှိဖြစ်ခဲ့တဲ့အခြေအနေပေါ်မှာမူတည်ပြီးပဲပြောမယ်ဆိုရင်ကျွန်တော်တို့ကတိုင်းပြည်ရဲ့ဥပဒေရုပ်ပြက်ခဲ့တာတော့မှန်တယ်ပေါ့နော်အထူးသဖြင့်နိုင်ငံတကာရဲ့အမြင်မှာမြန်မာနိုင်ငံရဲ့ပုံရိပ်ကျဆင်းခဲ့တယ်ပေါ့နော်ဒါကျွန်တော်ဟိုမှန်ချင်းမှချင်းကိုကျွန်တော်ပြောနေတာမဟုတ်ဘူးပေါ့နော်ဖြစ်ခဲ့တယ်ပြောတာပေါ့ဆိုတော့အဲ့ဒီအခြေအနေကိုကျွန်တော်တို့ပြန်သုံးသပ်ပြီးတော့မှတင်ကန်းစာယူမယ်ဆိုရင်တော့ဟိုကျွန်တော်နိုင်ငံတကာဆက်ဆံရေးဒါမှမဟုတ်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုကိုတော့ဒီအခုတွားနေတဲ့ပုံစံအတိုင်းမရဘူးလို့ပဲကျွန်တော်တို့တုံ့တက်ရပါလိမ့်မယ်ဥပမာအဖြစ်ကျွန်တော်တို့က UNF first finding mission ကိုကျွန်တော်တို့ကလက်မခံဘူးဆိုရင်ကျွန်တော်တို့ကဘယ်လိုfast finding mission မျိုးကိုကျွန်တော်တို့ဘက်ကဥဆောင်ပြီးလုပ်နိုင်မလဲပေါ့နော်အဲနောက်ချက်ကလည်းဒီမှာရန်ဟီလီကိုကျွန်တော်တို့လက်မခံဘူးဆိုရင်အဲရန်ဟီလီလိုမျိုးနောက်ထပ်ကျွန်တော်အာဆီယံကိုကျွန်တော်တို့တုံ့ပြန်လားဒါမှမဟုတ်ကျွန်တော်တို့နဲ့အဲမိတ်ဖက်ဖြစ်တဲ့နိုင်ငံကခြားနိုင်ငံတွေကိုကျွန်တော်တို့ကတုံ့ပြန်လားဒါတွေကိုကျွန်တော်တို့ကစဉ်းစားဖို့လိုလိမ့်မယ်လို့ထင်တယ်အဲဒီ2019မှာတော့ကျွန်တော်တို့ဝင်နေတော်တော်ကြီးခဲ့ပါတယ်ဆိုတော့တကယ်တကယ်တမ်းပြန်သုံးသပ်ကြည့်မယ်ဆိုရင်တော့ငြိမ်းချမ်းရေးနှိမ့်လို့ပြောတယ်ကျွန်တော်တို့ဖြစ်မလာနိုင်ဘူးအဲတိုက်ပွဲတွေလည်းဖြစ်နေတယ်အဲအခုဒီရှမ်းပြည်နယ်မှာဖြစ်နေတဲ့ကိစ္စတွေဆိုတော့အမတန်မှရုပ်ဆိုးပါတယ်ဆိုတော့ဒါတွေကလည်းနောက်ပြန်ဆုံးနေတဲ့ကိစ္စမျိုးလို့တောင်ပြောလို့ရပါတယ်တစ်ဖက်မှာလည်းကျွန်တော်စီးပွားရေးကအခြေခံလူရန်းစားရဲ့လူအချက်စီးပွားရေးကုန်စည်နှုန်းတက်တာတွေကလည်းအခြေခံလူရန်းစားတွေပုံမှာဖြည့်ဆည်းမှုတွေရှိနေတယ်အဲ့ဒီအချိန်မှာပဲနိုင်ငံတကာရဲ့ဖိအားကလည်းတိတ်ကြီးလုံးအားကြီးနေတယ်ဆိုတော့အဲ့ဒီအခြေအနေတွေအားလုံးခြုံငုံတုံ့တက်ကြည့်ရင်တော့ပြည်တွင်းမှာလည်းကြက်တဲတဲ့ရင်ဆိုင်တွေကဘလိုမျိုးအဲပြည်ပမှာလည်းကျွန်တော်တို့တိုင်းပြည်ရဲ့ပုံရိပ်တိုင်းပြည်ရဲ့ဥပဒေရုပ်ကကြာဆင်းနေတယ်။ဟောအဲ့ဒီအရှုံးတွေတဲကနေကျွန်တော်တို့အမျက်ဘလို့ထွက်အောင်လုပ်မလဲ။အဲအဲ့ဒါကတော့ကျွန်တော်2008အတွက်ပိုအရေးကြီးလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဗျ
။ဟုတ်ကဲ့ပါကိုနေထွန်းနိုင်သုံးသပ်ပေးတာကျေးဇူးတင်ပါတယ်။ဟိုဒီကိစ္စနဲ့ပဲဆက်ဆက်ပြီးတော့ကျမတို့စီကိုရေးလာကြတဲ့သောရရှင်တွေရဲ့ဟို Facebook ပေါ်မှာ comment နေနောက်ပြီးတော့ email ရေးလာကြတာရှိပါတယ်။ဆက်ဖတ်ပြပေးဖို့ရှိပါတယ်။ဒါပေမဲ့အဲ့ဒီသောရရှင်တွေစီမတော်ခင်တော့ကျမတို့ဒီလေးလိုင်းပေါ်မှာဆွေးနွေးဖို့စောင့်နေတဲ့ကိုထီးလည်မှုကိုခေါ်ချင်ပါတယ်ရှင်။ကိုတီးလက်မိုးကြားရပါလား
ဟုတ်ကဲ့ကြားရပါမယ်
ဟုတ်ကဲ့ပါကိုတီးလက်မိုးကျွန်တော်တို့ဒီနေ့ဆွေးနွေးတဲ့အကြောင်းအရာကတော့ဒီမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းဒီဖြစ်စဉ်ရှေ့တိုးသလားနောက်ဆုတ်သလားတက်နေသလားဆိုတာဆွေးနွေးကြတာဖြစ်ပါတယ်ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်မေးခွန်းလည်းမေးနိုင်ပါတယ်ရှင
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့ဒီ2018ခုဥပဒေနဲ့ပတ်သက်ပြီးတော့အဓိကဖြစ်နေပါတယ်ခင်ဗျဒီအစိုးရလက်ထက်မှာတော့ကျွန်တော်တို့ဒီကကျွန်တော်တိရတော့ဆိုရင်တော့တိတက်မှုကတော့မရှိတော့ပါပဲခင်ဗျဘာဖြစ်လဲဆိုရင်တော့အစိုးရစစ်တပ်ကတော့လက်ရှိအစိုးရကိုစက်နာရှာပြီးနေတဲ့သဘောအဖြစ်နဲ့တာတိုက်နေတဲ့သဘောပေါ့ဗျာအဲ့ဒါကြောင့်မို့ကျွန်တော်မြန်မာပြည်ကဆစ်ဆက်သွားဖို့ကတော့အံတမအလံဝေးပဲဘာဖြစ်လဲဆိုရင်တော့ဘောင်းအောင်လုပ်မယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့ကတော့ကောင်းတာကိုကျွန်တော်တို့ပြောရမှာဖြစ်တယ်ထောက်ပြရမှာဖြစ်ပါတယ်ခင်ဗျအခုဒီလိုလှုပ်ဆောင်ချက်ကကျွန်တော်တို့အခုတရင်သမားတွေကိုဖမ်းတယ်တရင်သမားတွေကိုတတ်တယ်နော်လူမျိုးအသေးသေးကိုဒုက္ခပေးတယ်ကျွန်တော်မြင်ရပါတယ်ခင်ဗျအဲ့ဒါကြောင့်မို့လက်ရှိအစိုးရစစ်တပ်ကိုနာအားပေးအားလို့ရအများကြီးကြပါလေကာကွယ်ပေးတာကြပါလေကာကွယ်ပေးနေတာကာကွယ်ပေးနေတာကျွန်တော်မြင်ရပါခင်ဗျ
ဟုတ်ကဲ့ပါကိုတီးလက်မူဝင်ပြောပြတာကျေးဇူးတင်ပါတယ်ဒီမှာကိုတီးလက်မူက2008အခြေခံဥပဒေအကြောင်းကိုလည်းပြောသွားတယ်ကျွန်မဆီမှာလည်းသောရရှင်တယောက်ရေးထားတဲ့စာရှိပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ခုနကလည်းရှင်းနေဦးအသိတန်းဦးဒီကိစ္စပဲပြောသွားတယ်ဆိုတော့ကျွန်မတို့အချိန်ရရင်နောက်တစ်ခါအဲ့ဒီကိစ္စကိုပြန်ပြီးတော့ပြန်လာပါမယ်အခုဆက်ချင်တာကတော့ခုနကတော့ဟိုကိုနေထွန်းနိုင်တဲ့ဒီဆွေးနွေးနေတဲ့ဟိုဒီရခိုင်မြောက်ပိုင်းပြည်ပခါအကြောင်းမလို့နိုင်ငံတကာကနေပြီးတော့ရလာတဲ့ဖိအားတွေကမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းကိုဘယ်လိုရိုက်ခတ်မှုရှိလဲဆိုတာကိုဟိုဆွေးနွေးနေတဲ့အကြောင်းအရာစီပြန်ဆက်ချင်ပါတယ်ဒီမှာကျမတို့စီကိုစာရေးလာတဲ့သောရရှင်ခိုင်ခိုင်ဦးရဲ့ဒီကိစ္စနဲ့ပတ်သက်တဲ့သဘောထားအမြင်ကိုမဆုမွန်ဖတ်ပြပေးပါရှင
်တခြားသူတွေဖိအားတွေအခက်ခဲတွေရှိလာလေစစ်တပ်နဲ့အမေစုပိုစည်းုံလာမယ်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတိုးလာမယ်လို့ထင်ပါတယ်အိမ်မှာမောင်နှမတွေရန်ဖြစ်ခြင်းဖြစ်ပါလိမ့်မယ်ကိုယ်ဝင်ကိုသူများရန်ပြုစော်ကားလာရင်မောင်နှမတွေပြန်လဲစည်းုံလာကြတာပါပဲ
နိုင်ငံတကာကဘာတွေပိတ်ပင်ပါစေအခက်ခဲတွေရင်ဆိုင်ရမှာလဲအမေစုနဲ့စစ်တပ်ရင်ကြားစေလာခဲ့မဲ့ရလက်ကောင်းထွက်လာမယ်လို့မျှော်လင့်ပါတယ်မြန်မာပြည်သူလူထုဖြစ်စေချင်တာကလည်းစစ်တပ်နဲ့အမေစုလက်တွဲကြည့်ပြုခြင်းကိုမြင်တွေ့ရမယ်ဆိုရင်စိတ်ချမ်းမြေ့ကြပါလိမ့်မယ
်ဒါက Facebook ကနေပြောတော့ရှင်မခိုင်ခိုင်ဦးရေးလာတာပါဦးချီအောင်ဝင်းဆိုရဲ Facebook မှာရေးလာတဲ့သောရရှင်ကိုလည်းတက်ဆက်သေးသူရဲ့စာလေးကိုပြောပြခြင်းပါတယ်ကိုရဲနိုင်အဲ့ဦးချီမောင်ဝင်းရေးလာတဲ့စာလေးကိုဖတ်ပြပေးပါလားရှင
်ဟုတ်ကဲ့ပါကျွန်တော်ပြောချင်တာကတော့2019ခုနှစ်မှာဘာမှအားရစရာမရှိပါဘူးဘာကြောင့်လဲဆိုတော့အစိုးရကတက်မတော်ပေါ်မှာဘာမှဩဇာမညောင်းတာမပြောရဲမညွန်ကြားရဲတာနဲ့ဆိုင်ပါတယ်အစိုးရလို့သူများတက်မတော်ကမတိမတာရောတည်တည်တသာရောစန့်ကျင်မှုလုပ်တာတွေဥပမာငင်းငယ်ကြီးကိစ္စတွေမှာပါဒါတွေကိုရောဘာမှမပြောရဲပါဘူးအဲ့လိုမှဘာမှမလုပ်ရဲရင်မြန်မာနိုင်ငံမှာအစိုးရနဲ့ရဖြစ်နေမယ်အစိုးရနဲ့ရဖြစ်တော့လက်ရှိအစိုးရကသူလှုပ်ချင်တယ်လို့ပြည်ပြည်မြန်လှုပ်မရပါဘူးပြည်တော်မှာနာမည်ပြက်မယ်နိုင်ငံတကာမှာနာမည်ပြက်မယ်နောက်ဆုံးအစိုးရတောင်ပြည်သူအမုန်းခံရနိုင်ပါတယ်ပြည်သူအကျိုးလည်းမလုပ်နိုင်ဘူးငတ်ကုန်ကြလို့အစိုးရကိုတောင်အယုံကြည်မဲ့လာနေပါပြီ
သာကတော့ဦးချီမောင်ဝင်းဆိုတဲ့ဒီ Facebook ပေါ်ကသောရရှင်ရေးလာတာပါအဲ့တော့ဒီမှာဒီသောရရှင်နှစ်ယောက်ရဲ့စာတွေကိုကြည့်မယ်ဆိုရင်ဟိုမခိုင်ခိုင်ဦးကတော့ပြောလာတယ်ပြည်ပရဲ့ဖိအားကြောင့်ပေါ့နော်ဒီရခိုင်ကိစ္စနဲ့ပတ်သက်လို့ပြည်ပရဲ့ဖိအားကြောင့်အရက်သားနဲ့အစိုးရပို့ပြီးတော့နီးကပ်သွားမယ်ဒီနိုင်ငံအတွက်အကျိုးရှိမယ်လို့ပြောလာပါတယ်ဦးချီမောင်ဝင်းကတော့ဒီမြန်မာနိုင်ငံမှာကဒီစစ်တပ်နဲ့အစိုးရကြားမှာတဟားစာတာမကိုက်ဖက်နဲ့အစိုးရနှစ်ယက်ဖြစ်နေလို့ပြည်သူတွေကြားထဲကမြေစာပင်ဖြစ်ရဲလို့ပြောပါတယ်ဒီမှာဦးသိန်းသက်ဦးဒီသူတို့ရဲ့အမြင်တွေပေါ်မှာဘယ်လိုများသုံးသပ်ပါမလဲရှင်ဟိုအခုရခိုင်ကိစ္စပြည်ပရဲ့ဖိအားတွေကြောင့်မြန်မာနိုင်ငံမှာအစိုးရနဲ့ဒီစစ်တပ်ပို့ပြီးတော့နီးကပ်သွားမလားပို့ပြီးတော့ဒီထက်ပို့ပြီးတော့နည်းနည်းဒီနှစ်ရက်ကြာမှာမကြေလည်မှုတွေဖြစ်လာနိုင်ပါလားရှင
်ဟုတ်ကဲ့ပထမအစားနဲ့ပတ်သက်လို့နီးစပ်လာမလားတော့ကျွန်တော်တို့ဟိုရှမ်းပြည်ကိစ္စတွေကသတိပြရအောင်နော်အဲ့ဒါပဂရီတရားပါပဲဟိုနိုင်ငံတကာဖိအားကုနာဒီချစ်လာတာတော့ကျွန်တော်တို့မကောင်းဘူးဗျကျွန်တော်တို့ဒီငွေစီပြည့်စုံမှုမှာတန့်သွားစေတယ်ကျွန်တော်တို့ဒီငွေစီပြည့်စုံနေလုပ်တဲ့အချိန်မှာဒီရခိုင်ညောပိုင်းကိစ္စကလာပြီးတော့ကျွန်တော်တို့ဒီအကြီးအကျယ်ထိခိုက်စေတဲ့အတွက်ဒီပြဿနာကျွန်တော်တို့ရှင်းရမှာတမျိုးသားလုံးရှင်းရမှာဒါဟုတ်အစိုးရရဲ့တပ်မတော်ရဲ့မဟုတ်ဘူးကျန်တဲ့အင်အားစုကိုမရှင်းရမှာဒါလက်ခံနိုင်တဲ့အခြေအနေတည်းရမဟုတ်ဘူးဘယ်လိုရှင်းရမလဲဟိုနိုင်ငံတကာဟိုလေဟိုမင်းတို့ပြောချင်တာပြောငါတို့တို့ချင်တာလုပ်မယ်လို့ပြောလို့ရတဲ့အနေထားတော့ကျွန်တော်နိုင်ငံအနေထားမရှိဘူးပြ။မရှိတဲ့အခါကျတော့တန်တမာနီလန်းနဲ့ကျွန်တော်တို့ဒီမီဒီယာနီလန်းနေနဲ့အမှန်တရားပေါ်ပေါက်အောင်ဘယ်လိုဖြေရှင်းရမလဲ။သူတို့နဲ့ပူးပေါင်းဆောင်ရွက်ခြင်းအားဖြင့်ကိုယ့်ဘက်ကဘယ်လိုရလာမလဲဆိုတော့ကိစ္စရက်တွေကိုကျွန်တော်တို့စဉ်းစားရတယ်။အဲ့တော့ဒီနီးစပ်တယ်လို့မနီးစပ်ဘူးလို့ဆန့်ကျင်တယ်မဆန့်ကျင်ဘူးဆိုတာတွေကဒါကျွန်တော်တို့သုံးသပ်ချက်တွေပေါ့ဗျာ။တကယ်တိုင်းပြည်ရဲ့ဖြစ်နေတဲ့အနေထားကိုယူယူသားသားနဲ့တိုင်းပြည်ပြည်ချင်းစိတ်နဲ့တကယ် political view တော့ဗျာသုံးချက်ချက်နဲ့ဆိုရင်တော့ဒါကျွန်တော်တို့ညီမျိုးရှိပြနေကိစ္စအဲ့ဒီဟာကတော့နေဟိုတကယ်အဲ့ဒီစိတ်ဆန္ဒရှိမရှိဆိုတဲ့အခြေခံပေါ်ကနေပြီးတော့ကွဲလွဲတာညီညွတ်တာဖြစ်မှာပါပဲကျွန်တော်တို့လည်းနေ
ဟုတ်ကဲ့ပါဦးသိန်းတန်းဦးဖြစ်ပါတယ်ဒီမှာတော်ရရှင်တယောက်ရဲ့ဟိုစာကိုကျွန်မဆက်ပြီးတော့ဖတ်ပြပေးခြင်းပါတယ်တတ်နိုင်သမျှတော့စာရည်အကုန်လုံးပေါအောင်ဖတ်ပေးနေပါတယ်နော်ဒီလွန်ရှည်ဆိုတဲ့တော်ရရှင်ကအစိုးရဆိုတဲ့သူကိုတိုင်းသားတွေတော်တော်များများကမုန်းနေကြတာတော့အမှန်ပါတိုင်းသားတွေလက်နက်ကင်တွေတော်လန့်ရေးလုပ်တယ်ဗမာဘိုလူတစုကဒန်းတို့အခွင့်ရေးမပေးလို့တိုင်းသားပေါင်းစုံကစိတ်နာတာဖြစ်ပါတယ်ဆိုပြီးတော့ဒီတော်ရရှင်ရေးလာပါတယ်ဒီမှာဟိုကျွန်မဒီတိုင်းသားဒေသတွေကသူတို့ရဲ့စိတ်ခံစားချက်ကိုလည်းမေးခြင်းပါတယ်ဟိုကိုနိုင်ကွင်းရင်ရှိပါသေးတယ်နော်ကိုနိုင်ကိုရင်ဒီကျမတို့ဒီဟိုငိမ့်ချမ်းရေးလုပ်ငန်းစဉ်အားလုံးဝိုင်းပြီးတော့ဒီတိုင်းသားကောင်းဆောင်တွေရောမြမအစိုးရစစ်တပ်ဟိုကောင်းဆောင်တွေရောစ조사နေကြတဲ့ကိစ္စမှာဒီတိုင်းသားတွေရိုးရိုးအခြေခံတိုင်းသားလူရန်းစားတွေကနေပြီးဘယ်လိုသဘောထားရှိပါလဲရှင်တို့ဒီကိစ္စပေါ်မှာတက်ဝင်ယုံကြည်ပါလားအကောင်းမြင်ပါလားရှင
်ဟုတ်ကဲ့ဒီလက်ရှိတိုင်းသားပြည်သူတွေအနေထားတော့တို့ကတော့ဒီစစ်ပေးတန်ကြောင့်ပေါ့နော်ဒီစစ်ကာလပေါင်းများစွာခံရတဲ့အခြေအနေတရားသူတို့ကတော့ငိမ့်ချင်းကြီးဆိုတော့လူရှင်နေတဲ့အနေအထားမှာရှိတယ်။ဒါပေမဲ့ဒီငိမ့်ချင်းကြီးနဲ့ကိုယ်လွဲလာတဲ့တချို့လုပ်ငန်းရှင်တွေပေါ့နော်။တချို့လုပ်ငန်းရှင်တွေဆိုတာကတော့သူတို့ဒီပုံမှန်မှုပြုရေးဆိုတဲ့အနေအထားပေါ်မှာလည်းသူတို့ကစိုးရင်ကြောက်ကြမှုတွေဖြစ်ပေါ်နေတယ်။သူတို့ကသူတို့ဘက်မှာကြတော့သူတို့ရဲ့စာပေရင်ကျေးမှုဟိုဒီလွတ်လွတ်လပ်လပ်သင်ကြားပိုင်းတွေမရှိဘူး။စာပေတွေကိုလည်းစင်ညာပိုင်ခွင့်မရှိဘူးအပိအမြောက်မပြုတဲ့နေသားမှာကြတော့ဒီပမာမှုပြုလိုက်တဲ့အခါကျရင်သ တို့တိုင်းသားတွေဥယျာရောင်းလဲလာပြီးတော့ဒီသွေးနှုံမှုစနစ်ဖြစ်ပေါ်မှာသူအဲ့ဒီမှာလဲသွေးမှုတွေလဲရှိနေကြတယ်သူတို့ကအခုလက်ရှိဒီတိုင်းသားခေါင်းဆောင်တော်လိုင်းရေးဖွဲ့ခေါင်းဆောင်တွေနဲ့မြန်မာအစိုးရနဲ့ဒီအပြစ်ခတ်ရဆေးရေးကိစ္စတို့အစီကိစ္စတို့ငင်းချမ်းရေးကိစ္စတို့ဆွေးနွေးတာတချို့ဆိုင်သာပြည်သူတွေနဲ့တော့ဒီမယုံသင်္ကာတဝက်လည်းပဲဒီဖောက်ကြည့်နေတဲ့အနေအထားမျိုးမှာတွေ့ရတယ်တွေ့ရတယ်ကျွန်တော်လေ့လာကြည့်သလောက်ပေါ့နော်
ဟုတ်ကဲ့ကိုနိုင်ကတဆက်တဲ့ပဲဟိုအစီအစဉ်ရလဲပြီးတော့မှမလို့တဆက်တဲ့ပဲကိုနိုင်ကနေကုန်းချုပ်တွေမေးချင်ပါတယ်တို့ဟိုငင်းငင်းရေလုပ်ငန်းရှင်ရောဘာရောဒီတိုင်းသားတွေအပိုင်းကနေရောကြည့်မယ်ဆိုရင်ရှေ့ဆက်နိုင်မှုဒီအားလုံးငင်းငင်းချင်းဖြစ်ကြဖို့ကတို့ကအဓိကဘာလို့များလိုအပ်နေတယ်လို့ထောက်ပြနေကြပါလဲရှင
်အဓိကကတော့ဒီ IC ဟိုတဲ့နှစ်ပိုင်းလောက်ရှိတယ်ပေါ့နော် UNSC အဖွဲ့ဆဲမှာဆိုရင်တော့တို့ကတော့ဒီ Federal ပြည်ထောင်စုအရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီအစိုးရနဲ့သူတို့ဖွဲ့ကြားမှာကြတော့နားလည်မှုမရှိတဲ့အနေအထားမှာရှိတယ်ဒီအစိုးရပေါ်ဆောင်မှုတက်နေရမှာမဆိုးတဲ့အနေအထားမှာရှိနေတယ်နောက်တစ်ခုကကြတော့ဒီမြောက်ပိုင်းမှာမဲ့ဖွဲ့နဲ့အစိုးရကြားမှာလည်းအဲ့ဒီသိစုံဆွေးနွေးရေးမှာအလို့ပါဝင်နိုင်ရေးမှုဒီသမ္မတော်ဘက်ကလက်မခံတဲ့အတွက်ဒီရှေ့ဆက်လို့မရတဲ့အနေအထားမှာ
ဟုတ်ကဲ့အဲ့ဒါဆို2018အတွက်ကောအလားအလာကောင်းမယ်လို့ထင်လားကိုနိုင်ကော
ဟုတ်ကဲ့ဒီနောက်ဆုံးအနေနဲ့ပေါ့နော်ဒီအားလုံးအဖွဲ့ဆိုင်လူလူအားလုံးဒီ IC လက်မှတ်ရေးထိုးပြီးတာတောင်းမှဒီတပ်ပိုင်းဆိုင်ရာညီလေးမှုကိစ္စတွေမှာဆိုရင်အခက်အခဲတွေရှိလာနိုင်အောင်ပါဗျာတပ်ပိုင်းဆိုင်ရာပေါင်းစည်းရေးကိစ္စတွေ CDR ကိစ္စတွေပေါ့နော်အဲ့ဒီကိစ္စတွေမှာလည်းပြဿနာဆက်လက်ရှိနေအောင်မဆို2018ခုနှစ်ဖြစ်လျက်ဒီငင်းချမ်းကြီးကဒီအကောင်းဆုံးဖြစ်လာနိုင်ဖို့အလားအလာလဲပါနေသေးတယ်လို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုနိုင်ကောင်ကတော့ဒီငင်းငင်းရေးအလားအလာ2018အတွက်တိတ်ပြီးတော့အခြေအနေမကောင်းဘူးလို့သုံးသပ်သွားပါတယ်။တော့ကျမတို့ဒီမြန်မာနိုင်ငံတနိုင်ငံလုံးရဲ့ဒီဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်ခုလုံးခြုံပြီးတော့ဟိုနေကုန်းချုပ်ပြောခြင်းပါတယ်။ဦးနေထွန်းနိုင်ရောပဲပြန်ပြီးတော့ဟိုပနာမအပဲပြန်ပြီးတော့အရင်ဖိတ်ခေါ်ခြင်းပါတယ်။ကိုနေကထွန်းနိုင်အနေနဲ့ဒီကျမတို့ဒီ2018အတွက်ပေါ့နော်ရှေ့ကိုမျှော်ကြည့်ပြီးတော့ကျမစူးစမ်းသွားမယ်ဆိုရင်ဒီ2018ခုနှစ်မှာကျမတို့အကြီးမားဆုံးဘယ်ဟာကိုသင်ခန်းစာယူပြီးတော့ရှေ့ဆက်တင်တယ်လို့ထင်ပါလဲရှင်။
သင်္ကန်းစာယူရမှာတော့အများကြီးပဲဗျ။ဟိုသုံးခုလုံးရှိတယ်ပေါ့နော်။ခုနကကျွန်တော်တို့ဒီအစိုးရအနေနဲ့အရေးကြီးတာတော့အရေးကြီးဆုံးကတော့သူ့ရဲ့ရွေးကောက်ပွဲကလေးကိဝတ်တွေကိုဖြည့်ဆည်းပေးနိုင်မှုကျွန်တော်တို့လိုအပ်လေပဲ။အဲနောက်တစ်ချက်ကတော့လူလူရဲ့လိုအပ်ချက်ကိုတည်ဖို့လိုတယ်။အဲအဲ့တွဲဒေါက်တာတွေဖြစ်တဲ့မိဂျာတွေ CS တွေအကောင်းဖို့လိုတယ်။နောက်တစ်ခုကနိုင်ငံကဆက်ဆံရေးကိစ္စတွေရှိတယ်။ခုနကတော့ကျွန်တော်တို့2008ဖွဲ့စည်းပုံအခြေခံဥပဒေအခက်အခဲတွေရှိနေမယ်။အဲကျွန်တော်တို့ဒီပြည်သူ့ကစီရန်ရရအခက်အခဲတွေရှိနေမယ်။ဒါတွေကိုကြော်လွားပြီးတော့မှအပြေရှာမှာပေါ့နော်။လက်ရှိမှာတော့သူတို့ကတော့အကောင်းဘက်ကမြင်ရင်လမ်းမှန်ဖို့ရောက်ဖို့အတွက်ကျွန်တော်တို့နောက်တလန်းဆုတ်တယ်လို့ကျွန်တော်တို့ကပြောလို့ရပြီ။သူ့မဲ့စင်တလန်းဆုတ်တယ်လို့ပြောလို့ရမယ်ပေါ့။ဒါပေမဲ့အဲ့ဒီဆုတ်လိုက်တဲ့တလန်းကကျွန်တော်တို့ပြန်တက်လာနိုင်မှာလားပြန်မတက်လာနိုင်ဘူးလား။အဲ့ဒါကတော့2018မှာတော့ကျွန်တော်တို့မတည်ကြတဲ့အနေအထားမျိုးမှာရှိနေတယ်။အားလုံးကမတည်ကြတဲ့အနေအထားမျိုးမှာပဲရှိနေတယ်လို့ပဲကျွန်တော်ပြောချင်တယ်ဗျ။အဲ့တော့2019မှာဖြစ်ခဲ့တဲ့ကိစ္စအတိုင်းကိုသင်ခန်းစာယူမှသာလေကျွန်တော်2018မှာပိုကောင်းအောင်ဖန်တီးလိမ့်မယ်အထူးသဖြင့်တော့စီးပွားရေးကိုကျွန်တော်တို့ကောင်းအောင်ပိုလိုအပ်လိမ့်မယ်လို့ပဲကျွန်တော်မြင်ပါတယ်ဗ
ျဟုတ်ကဲ့ပါကိုနေထွန်းနိုင်ကျေးဇူးတင်ပါတယ်ရှင်အဲရှင်းနေဦးသိန်းတန်းဦးရှင်ဒီကျွန်တော်တို့ဒီ2018အတွက်အကောင်းဆုံးမြန်မာနိုင်ငံရဲ့ဒီမိုကရေစီဟိုခရီးစဉ်အတွက်ဘယ်လိုများပြင်ဆင်နိုင်ပါလဲရှင
်ဟုတ်ကဲ့ဗျာကျွန်တော်တို့အခုဟိုအစိုးရရေးပြရတာလို့ဖြစ်နေတော့တကယ်မျက်နှာတရတုံးတိုင်းပညာရေးနဲ့ကျန်းမာရေးတော့အများကြီးတိုးတက်တာဒါကျွန်တော်တို့တွေ့ရတယ်အုပ်ချုပ်တဲ့လူတွေရတဲ့ဟိုတိုင်းပြည်ဘန္နာတွေအရွဲသုံးစားလုပ်တဲ့လူသားမျိုးတွေမဟုတ်ဘူးဆိုတော့ကျွန်တော်တို့ရဲရဲကြီးဂျုံကြီးနိုင်တဲ့အနေအထားမျိုးတွေရှိတယ်။ဒင်းကြီးတွေတော့သူတို့မဆုံးမနစ်စူးစမ်းနေတော့ကျွန်တော်ကတော့သူတို့အကြံပေးချင်တာကတော့တကယ်ကိုသကလုံးညာမဟုတ်ပဲနဲ့ယူကောက်ပွဲမှာမဲရဖို့မဟုတ်ပဲနဲ့လူလူကြီးကိုစီးအောင်မှာတတိယမြအခက်ခဲကိုဖြည့်ရှင်းနိုင်မှာလူလူပါပဲသူတို့ကတကယ်ယုံမှာကဘာပေါ်မှာပြခဲ့ပြီးပါပြီ။တမကဘာတမိုင်းဆက်ဆက်ကဘလောက်အင်အားကြီးတဲ့လက်နဲ့အားကိုတဲ့လူပဲဖြစ်ဖြစ်လူလူကြီးနဲ့တွေ့တော့တရားမျှတမှုနဲ့တွေ့နောက်ဆုံးမှာပုံပုံနေသွားတာပါပဲ။အဲ့အရာကိုယုံကြည်ပြီးတော့တကယ်ကိုသိရောကိုရောနှိမ့်ချိုက်ချိုက်ထိုက်လိုက်လဲလဲနဲ့လူကြီးကိုစီးရုံးပြီးတော့တွေ့တဲ့များအထက်ခဲတွေကြော်သွားတယ်ဆိုရင်2018မှာကောင်းတဲ့ရလဒ်တွေရမယ်လို့ကျွန်တော်ယုံပါတယ
်။ဟုတ်ကဲ့ပါရှင်။ဒီ2018ခုနှစ်ကဒီကျွန်တော်တို့ကြုံတွေ့ခဲ့ရတဲ့ဖြစ်ရပ်တွေပေါ်မှာသင်ခန်းစာယူပြီးတော့2018ခုနှစ်မှာအကောင်းဆုံးဒီမြန်မာနိုင်ငံဒီမိုကရေစီဖြစ်ပေါ်တိုးတက်မှုအတွက်အကောင်းဆုံးနေဆောင်ကျင်းလာနိုင်ပါစေလို့ဆုတောင်းလိုက်ပါရနော်။ပင်နိုင်ပါဝင်ပြီးတော့ဆွေးနွေးကြတဲ့သူတွေအားလုံးနဲ့ဒီအီးမေးလ်နောက်ပြီးတော့တယ်လီဖုန်းနဲ့ဝင်ပြီးတော့ဆွေးနွေးကြတဲ့သူတွေအားလုံးကိုစနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကအထူးကျေးဇူးတင်ပါတယ်ရှင်။
မ
ာအေးတနာကျော်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညတိုင်းရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြကြရတာဖြစ်ပါလေရှင်အခုအစီအစဉ်ဆုံးမတက်ခင်မှာတော့ VOA တိတ်ချစ်သူတွေအတွက် Christmas Day လက်ဆောင်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ Destiny's Child America အမျိုးသမီးတေဂီတာအဖွဲ့က8 Days of Christmas ဆိုတဲ့သချင်းကိုရွေးချယ်ထားပါတယ်နားဆင်ကြရအောင်ပါရှင
You know, Christmas was made for the children. Destiny's Child. G Christmas. Destiny's Child.
A pair of Chloe shades and a diamond belly ring. On the seventh day of Christmas, my baby gave to me a nice back rub in it, massage my feet. On the sixth day of Christmas, my baby gave to me a crop jacket with dirty denim jeans. On the fifth day of Christmas, my baby gave to me the point that he wrote for me. Feeling that it feels so good, he feels so in love, love, love. If he only knew what he does to me, my man, my man. Generosity, my man, my man. Baby gave to me a candlelit dinner just for me and my honey. On the third day of Christmas, my baby gave to me a gift certificate to get my favorite CDs. On the second day of Christmas, my baby gave to me the keys to a CLK Mercedes. On the first day of Christmas, my baby gave to me quality T.I.M.E. Feeling that it feels so good, he feels so in love, 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 love. If he only knew what he does to me, my man, my baby.
Christmas အကျိုးမနက်ခင်းမှာနားဆင်ကြကြရတာကတော့8 days of Christmas ဆိုတဲ့သတင်းဖြစ်ပါတယ်ရှင်။ကျွန်မတို့ VOA ကနေပြီးတော့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အစီအစဉ်ဆုံးမတတ်ခင်မှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါဦးမယ်ရှင
်။အခုနှစ်ပိုင်းအတွင်းသမ္မတဒေါ်နယ်ထရမ့်ကရောဒီ American Congress လွှတ်တော်ကပါဝေဖန်ခံရတဲ့ဒီ FBI ရဲ့ယာယီဒုတိယညွှန်ကြားမှု Andrew McCabe လာမယ့်2018ခုနှစ်မှာယာရုကနေအနားယူမှာဖြစ်တယ်လို့ The Washington Post သတင်းစာကြီးမှာဒီကနေ့ဖော်ပြထားပါတယ် FBI ညွှန်ကြားမှုဟောင်း James Comey ကိုသမ္မတ Trump ကယာရုကနေထုတ်ပယ်လိုက်ပြီးတဲ့နောက်အသက်49နှစ်အရွယ် Mr. McCabe ဟာ FBI ရဲ့ယာယီဒုတိယညွှန်ကြားမှုအဖြစ်တာဝန်ယူခဲ့တာပါဒီလာမယ့်2018ခုနှစ် March လမှာဒီပင်စင်ခန်းစားခွင့်ဤအပြည့်ဝရတဲ့အချိန်မှာသူဟာယာရုကနေနှုတ်ထွက်မှာဖြစ်တယ်လို့ Washington Post သတင်းစာကဖော်ပြထားပါတယ်ခင်ဗျာ။လာမယ့်မတ်လတဲ့ကျင်းပဖို့ရှိတဲ့ရုရှားသမ္မတရွေးကောက်ပွဲကိုဝင်ပြိုင်ကြမဲ့သမ္မတလောင်းတွေရဲ့အမိစင်းထုတ်ပြန်လိုက်ချိန်မှာရုရှားသမ္မတ Vladimir Putin ကရုရှားနိုင်ငံကိုဘယ်လိုပြုပြင်ပြောင်းလဲမယ်ဆိုတာကိုစနေနေ့မှာချပြခဲ့ပါတယ်။ Mr. Putin ကတော့အဂတိလိုက်စားမှုနဲ့ဆွဆွဲခံရသူများပြားရှိနေတဲ့ရုရှားနိုင်ငံရဲ့ထိပ်တန်းပါတီကြီးဖြစ်တဲ့ United Russia Party နဲ့ခက်ခဲနေပြီးတော့တတိပုဂ္ဂလကိုယ်စားလှယ်အနေနဲ့ရွေးကောက်ပွဲဝင်မှာပါဖိလစ်ပိုင်နိုင်ငံမှာအပူပိုင်းမုန်တိုင်းတိုက်ခတ်တာကြောင့်ရေကြီးမြေပြိုပြီးတော့လူပေါင်း133ဦးထက်မနည်းသေဆုံးခဲ့တယ်လို့ဒါဇင်အများပြားဒဏ်ရာရခဲ့တယ်လို့ရဲနဲ့ကယ်ဆယ်ရေးတပ်ဖွဲ့တွေကပြောပါတယ်ခင်ဗျာ
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်းဖန်အင်ဂျင်နီယာကတော့တေယာပက်ထရစ်ဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 kHz 1853ညာလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောရရှင်များနဲ့တကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.